Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့ပါရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရဲ့2020ခုနှစ်ဒီဇင်ဘာလနေ့ရက်ပုဒ်ထိုးနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00အချိန်ဒိုင်းတိုမီတာ1925 30နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးနေပါပါရှင်ဗတ်နင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့နေ့ကိုတင်ပြပေးမှာပါအမေရိကန်မှာ COVID-19 ရောဂါကာကွယ်ဆေးအတည်ပြုချက်ရပြီးဆိုတော့ねဂျမားရေးဝန်ထမ်းတွေနဲ့လူအုပ်ယုံမှနေထိုင်သူတွေကိုဦးစားပေးထားပြီးတော့အရင်ဆုံးထိုးပေးဖို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အကြံပေးကော်မတီကအင်္ဂါနေ့မှာဆုံးဖြတ်ခဲ့ပါတယ်အမေရိကန်မှာ COVID-19 ကူးခံထားရသူစံချိန်တင်တိုးလာချိန်မှာဂျမားရေးဝန်ထမ်းတွေနဲ့လူအုပ်ယုံတွေမှာနေထိုင်သူ24သန်းလောက်ရှိတဲ့အတွက်သူတို့ကိုအရင်ဆုံးထိုးပေးဖို့ထောက်ခံမဲ့ဆက်သုံးမဲ့ကန့်ကွက်မဲ့တမဲနဲ့ CDC အကြံပေးကော်မတီကအတည်ပြုခဲ့ကြတာပါအမေရိကန်မှာအောက်တိုဘာလထက်ကစရင်နိုဝင်ဘာလအတွင်း COVID-19 ကူးခံရသူနှစ်ဆတိုးလာပြီးတော့ 43,000 ကျော်အထိရောက်လာပါတယ်စေထိုးပေးမဲ့ပထမဦးစားပေးအုပ်စုမှာလူအုပ်ယုံတွေကိုထည့်သွင်းထားတာအပါအဝင်တာကွယ်ဆေးရထိရောက်မှုနဲ့ဘေးရွယ်ဆိုးရွားတွေကိုတချို့လူအုပ်စုတွေမှာမဆန်းသတ်ရသေးတဲ့အတွက်ကန့်ကွက်မဲ့ထရတာလို့ Vanderbilt တက္ကသိုလ်ကူးစက်ရောဂါဆိုင်ရာဌာနဒေါက်တာ Helen Talbot ကပြောပါတယ်မြန်မာနိုင်ငံရဲ့အာဏာရှင်ဗိုလ်ချုပ်ကြီးဟောင်းဦးနေဝင်းရဲ့စတုထမြောက်ဇနီးဖြစ်သူရတနာနာမည်ခေါ် June Rose Bellamy ဟာအီတလီနိုင်ငံ Florence မြို့မှာအင်္ဂါနေ့ကကွယ်လွန်သွားကြောင်းတာဖြစ်သူ Michelle က VOA ကိုအတည်ပြုပြောပါတယ်ကွယ်လွန်ချိန်မှာအသက်88နှစ်ရှိပြီဖြစ်တဲ့ယန္တနာနတ်မဲကွယ်လွန်ရတဲ့အကြောင်းရင်းအတိအကျနဲ့နာရေးအစီအစဉ်အသေးစိတ်တွေကိုတော့မသိရသေးပါဘူး။ဒါပေမဲ့ COVID-19 ရောဂါကြောင့်ကွယ်လွန်တာမဟုတ်ဘူးလို့သတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံကို26နှစ်ကြာတပ်ပါတီအာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တဲ့သူရဲ့ခင်မွန်းဖြစ်ခဲ့သူကွယ်လွန်သူဗိုလ်ချုပ်ကြီးဟောင်းဦးနေဝင်းကိုအာဏာရှင်အဖြစ်သတ်မှတ်ကြတာနဲ့ပတ်သက်ပြီး2015ခုနှစ်ဇူလိုင်လက VOA နဲ့အင်တာဗျူးတစ်ခုမှာယန္တနာနတ်မဲကအခုလိုပြောခဲ့ဖူးပါတယ်
။ All dictators.And I mean all dictators in all over the world, wherever they are, where, in any country where there's been a dictator, they have always...
The mind ma, shen shen nen nen piyam lo, piho jen ma re. Daga ba long ma shi re, bhen nen gan ga ana shen bhe thi de ba. Nyo che se shi du re, thi ka ni sa ke ja la ba. Ana shen phe, a chen ja la re a ka, ta dan shi la re a ka. Eri nyo che su re, yet di jaga, ta phi di piya kwe toa la ba. Ba ma di ne u ne wen ga le, di lo ba re.
ယဒနာနာမည်ဟာဦးနေဝင်းနဲ့1986ခုနှစ်ဒီဇင်ဘာလကလက်ထပ်ခဲ့ပြီးတော့အိမ်ထောင်သက်လပိုင်းသာကြာပြီးတော့ကွာရှင်ခဲ့ကြတာပါ။လင်းပင်မင်းသားကြီးရဲ့မြေတော်ဆတ်သူယဒနာနာမည်ကို1932ခုဇွန်လတရနေ့ကရန်ကုန်မြို့မှာဖွားမြင်ခဲ့တာပါ။သူဟာ1954ခုနှစ်ကအီတလီဆရာဝန်တူဖြစ်သူမာရီယိုလူစီယာပိုစတီယိုနဲ့ပထမအိမ်ထောင်ထူထောင်ခဲ့ပြီးတော့တာနေရောက်ထွန်ကားပြီးတဲ့နောက်1963ခုနှစ်မှာကွာရှင်ပြတ်ဆဲခဲ့ပါတယ်။ကွယ်လွန်ချိန်မှာအီတလီနိုင်ငံ Florence မြို့မှာနေထိုင်နေပြီးအီတလီအစားအစာချက်ပြုံနေတင်ကြားပေးနေခဲ့တာဖြစ်ပါတယ်။ American ဆေးကုမ္ပဏီ Pfizer ကထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးကိုပရိုတိန်းနိုင်ငံမှာအရေးပေါ်အသုံးပြုခွင့်ပြုလိုက်ပြီးဖြစ်တဲ့အတွက်လာမယ့်သတင်းပတ်အစောပိုင်းလောက်မှာကာကွယ်ဆေးစထိုးနိုင်တော့မှာဖြစ်ပါတယ
်။ Now we can say when this vaccine is rolled out things will get better and we'll start that process next week.
ဆေးထွက်ပြီးစွာနဲ့အချိန်နည်းလေးပုံကောင်းလာမယ်လို့ပြောနိုင်ပါပြီ။နောက်တစ်ပတ်ကစပြီးတော့လုပ်ငန်းစတင်မှာပါ။ဒီသတင်းအတွက်တိတ်ပြီးတော့အားရချင်တာမိပါရယ်။ပရိုတိန်းဟာကမ္ဘာမှာကာကွယ်ဆေးအသုံးပြုဖို့ပထမဆုံးခွင့်ပြုတဲ့နိုင်ငံဖြစ်တဲ့အတွက်တိတ်ကိုဂုဏ်ယူမိပါရယ်လို့ပရိုတိန်းကျန်းမာရေးဝန်ကြီးမက်ဟန်ကော့ကဒီကနေ့ပြောပါရယ်။ Pfizer နဲ့ German ဆေးကုမ္ပဏီ BioNTech တို့ပူးပေါင်းထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်ထုတ်လုပ်အသုံးပြုနိုင်ဖို့ပရိုတိန်းနိုင်ငံကဘူရူနေမှာခွင့်ပြုလိုက်တာပါ။Pfizer ရဲ့ကာကွယ်ဆေးတွေကိုအပူချင်းအနုတ် 80 degree Celsius မှာတိုလောင်ရမှာဖြစ်တဲ့အတွက်ဒီဆေးအသုံးပြုမဲ့နိုင်ငံအလုံးအတွက်သက်ယူပို့ဆောင်ရမှာတော့အခက်အခဲရှိနေပါတယ်။ Oxford တက္ကသိုလ်ကဆန္ဒနေတဲ့ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးလိုတခြားဆေးတွေကတော့ Pfizer ရဲ့ဆေးတွေလိုမျိုးအအေးလွန်ခံနေမှာတိုလောင်ထားဖို့မလိုတဲ့အတွက်သက်ယူပို့ဆောင်ရေးလွယ်ကူစေနိုင်တယ်လို့ကြေညာသူတွေကသုံးသပ်ပါတယ်။ပရိုတိန် NHS အစိုးရကျန်းမာရေးဝန်ထမ်းတွေနဲ့တက်ကြီးရွယ်အိုစောင့်ရှောက်ရေးကိဟာကလူတွေကိုဦးစားပေးပြီးတော့အရင်ဆုံးထိုးပေးမှာပါ။ COVID-19 ကရောဂါကြောင့်ပင်လယ်ထဲမှာတောင်တင်နေကြတဲ့တင်မော်ရာလှေသိမ်းအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထွေထွေညှိနှိုင်းခါမှဆွေးနွေးအဖြေရှာနေကြပါတယ်။ပင်လယ်ပြင်မှာခက်ခဲစွာလုပ်ကိုင်နေရတဲ့တင်မော်သားတွေကိုအရေးပါတဲ့အထူးကလုပ်သားတွေအဖြစ်နိုင်ငံအလုံးကအသိအမှတ်ပြုစေမဲ့ဆုံးဖြတ်ချက်တရားကိုပြသမှုအင်္ဂါနေ့မှာဆွေးနွေးခဲ့ကြတာပါ။ ကယောဂကာလအတွင်းကမ္ဘာကုန်သွယ်ရေးအတွက်အရေးကြီးလာတဲ့စေဝါတွေစားနပ်ရိက္ခာတွေနဲ့အခြေခံကုန်ပစ္စည်း80ရာခိုင်နှုန်းဆက်ပြီးလက်ပတ်နေအောင်လုပ်ကိုင်ပေးနေတဲ့တင်မောသားတွေကိုသတိမပြုမိကြဘူးလို့လည်းထောက်ပြခဲ့တာပါဒီအချိန်မှာပဲပုဂ္ဂိုလ်ဆက်မှုတကြော့ပြန်တိုးလာတဲ့တောင်ကိုရီးယားနိုင်ငံမှာတော့ကျောင်းသူကျောင်းသား9000လောက်တက္ကသိုလ်ဝန်ထမ်းဖြစ်ဖို့ပြင်ဆင်နေပါတယ်ဒီအချိန်မှာလူဆယ်ဦးထက်ကျော်ပြီတော့မလူမစုဘူးအိမ်ထဲမှာပဲနေကြဖို့အစိုးရကတိုက်တွန်းနေတာပါAmerican ပြည်ရင်ကမ္ဘာမှာပိုကူခံရသူဒုတိယအများဆုံးရှိနေတဲ့အိန္ဒိယနိုင်ငံမှာတော့ပိုကူဆက်မှုဆက်တိုက်ဆိုသလိုကြာဆင်းလာနေပြီးပြီးခဲ့တဲ့24နှစ်အတွင်းပိုကူသူသစ်36,000ကျော်ရှိပါတယ
်။ဒီရီအမေရိကန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိဆိုင်းလိုမီတာ31 kHz 9833ညာဆိုင်းလိုမီတာ32 kHz 9303ညာဆိုင်းလိုမီတာ58 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။မင်္ဂလာပါရှင်ကျမများကစားအောင်ပါသတင်းတွေကိုဆက်လက်ကြီးများပေးပါမယ်ရှင်။American ကကွယ်ရေးအသုံးစရိတ်နဲ့မူဝါဒဆိုင်ရာဥပဒေမူကြမ်းနဲ့မှ social media ကုမ္ပဏီကြီးတွေကိုတရားစွဲခံရမှုကနေကင်းလွတ်ခွင့်ပေးထားတဲ့ဥပဒေကိုဖယ်ရှားပြင်မဲ့အချက်မပါဘူးဆိုရင်ဗီဒီယိုအနာသုံးပြုတ်ပေးချမယ်လို့သမ္မတဒေါ်နယ်ထရမ့်ကချင်းချောင်းလိုက်ပါတယ်။ social media အသုံးပြုသူတွေကရေးသားဖော်ပြတာတွေကြောင့်သက်ဆိုင်ရာကုမ္ပဏီကြီးတွေကိုတရားစွဲလို့မရအောင်ဥပဒေတရက်နဲ့အကောက်အွယ်ပေးထားတာဖြစ်ပါတယ်။American အထက်လွှတ်တော်နဲ့အောက်လွှတ်တော်တို့ကတိကျစီအတည်ပြုထားတဲ့ American ဒေါ်လာ840ဘီလီယံသုံးဆွဲနဲ့အမျိုးသားကာကွယ်ရေးဆိုင်ရာအသုံးစရိတ်ခွင့်ပြုချက်ဥပဒေ NDAA မူကြမ်းနှစ်ခုကိုမူကြမ်းတစ်ခုရဲ့အဖြစ်ပေါင်းဆက်ရေးဆွဲရေးကော်မတီတရက်ကလှုပ်ဆောင်နေချိန်မှာပဲအင်္ဂါနေ့နှောင်းပိုင်းမှာသမ္မတ Trump ကအခုလို Twitter ကနေရေးသားချင်းချောက်လိုက်တာဖြစ်ပါတယ်။ Social Media ကုမ္ပဏီကြီးတွေဖြစ်တဲ့ Google, Facebook, Twitter, Amazon နဲ့ Reddit တို့လိုနည်းပညာကုမ္ပဏီကြီးတွေကိုကိုးစားပြုတဲ့ Internet အစည်းအရုံးကဂျွန်ဘယ်ရီယာကတော့အဲ့ဒီဥပဒေကအကြမ်းဖက်မှုဆိုင်ရာနဲ့သတင်းချက်လက်မှောင်ရင်းဖော်ပြမှုတွေကိုထိန်းချုပ်နိုင်ဖို့ကုမ္ပဏီတွေကိုအခွင့်အာဏာပေးရထားတာဖြစ်တဲ့အတွက်ဒီဥပဒေကိုပဲဖြတ်တာကသာအမျိုးသားလူကြုံရေးကိုအန္တရာယ်ဖြစ်စီမှာလို့ပြောပါတယ်။သမ္မတ Trump နဲ့ရှေ့ယူဆွဲ Conservative ဝါဒီတွေကသူတို့ရေးသားချက်တွေကို Facebook နဲ့ Twitter တို့ကနေစင်စာလုပ်ပြီးတော့စီစဉ်နေတယ်လို့အထောက်အထားမပြဘဲနဲ့ဆွဆွဲနေတာလည်းဖြစ်ပါတယ်ရှင်။သမရလူငယ်ချင်းသာခွင့်ပေးတာနဲ့ဆက်ဆက်နေတဲ့ဖြစ်နိုင်ခြေရှိတဲ့လက်ပေးလက်ယူမှုကိစ္စတွေကို American တရားရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးနေတယ်လို့ Washington DC ကတရားရုံးတရုံးရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့စာရွက်စာတမ်းတွေမှာဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီစာရွက်စာတမ်းတွေမှာလက်ပေးလက်ယူမှုတွေဘယ်သူတွေပါဝင်နေတယ်ဆိုတာကိုအမိဖော်ပြထားခြင်းမရှိပါဘူး။ဒီစာရွက်စာတမ်းတွေအရအစိုးရကတင်ယူထားတဲ့ Digital ကိရိယာတွေနဲ့ပါဝင်တဲ့အချက်လက်တွေကိုဩဂုတ်လနှောင်းပိုင်းကပြည်ထောင်စုအစိုးရရှေ့နေတွေကစစ်ဆေးနေတယ်လို့ဆိုပါတယ်။သမရလူငယ်ချမ်းသာခွင့်ရဖို့နဲ့ပြည်တံရဲ့ရှော့ချနိုင်ဖို့လူတချို့ကအိမ်ဖြူတော့အစ်စ်မြင့်အရာရှိတွေကိုချင်းကတ်ကြောင်းအထောက်အထားတွေကိုရှာဖွေတွေးရှိနိုင်တယ်လို့ခန့်မှန်းထားကြောင်းအစိုးရရှေ့နေတွေကတရားရုံးကိုရှောက်ထားခဲ့တယ်လို့အဲ့ဒီတရားရုံးဆိုင်ရာစာရင်းတွေမှာဖော်ပြထားပါတယ်။ဒီကိစ္စအပေါ်မှာ VOA ကအိမ်ဖြူတော့ကိုဆက်တွေ့မေးမြန်းတာကိုပြန်ပြီးတော့ဖြေကြားခြင်းမရှိပေမဲ့နိုင်ပိုင်းကြာမှာတော့သမ္မတ Trump ကလူငယ်ချမ်းသာခွင့်အကြောင်းစုံစမ်းစစ်ဆေးနေတယ်လို့ပြောဆိုနေတာတွေကသတင်းတူတွေဖြစ်တယ်လို့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်ရှင်။ဟောင်ကောင်ကထင်ရှားတဲ့ဒီမိုကရေစီရေလှှရှားသူခေါင်းဆောင်၃ဦးကိုဗုဒ္ဓဟူးနေ့ကဖမ်းဆီးထောင်ချလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကဒီမိုကရေစီရေဆန္ဒပြပွဲတွေအတွင်းဟောင်ကောင်ရဲဌာနချုပ်အပြင်ဘက်မှာလှုံ့ဆော်စုဝေးဆန္ဒပြမှုနဲ့သူတို့မှအပြစ်ရှိကြောင်းဝန်ခံခဲ့ပြီးတဲ့နောက်မှာအခုလိုပြည်ထောင်ချလိုက်တာပါ။ဂျူရှိုဝေါင်း၊အက်နစ်ချောင်းနဲ့အီဗန်လမ်တို့ဟာဟောင်ကောင်ဒီမိုကရေစီရေလှှရှားမှုတွေကိုဆဲကျော်တဲ့အရွယ်ကလေးကလှုံ့ဆော်နေကြတာပါ။အသက်24နှစ်ရှိတဲ့ဝေါင်းကပြီးခဲ့တဲ့10စုနှစ်တွေအတွင်းအစိုးရကိုစက်တိုင်ဆန့်ကျင်လာသူမျိုးဆက်တစ်တူလေဖြစ်ပါတယ်သူကတရုတ်မျိုးသားပညာရေးစနစ်ကိုလက်မခံကြဘူးစီရင်လှုံ့ဆော်ခဲ့ပြီးလူတသိန်း2000ကျော်ချစ်တက်ပြီးတော့ပါလီမန်ကိုပိတ်ဆို့ဆန္ဒပြပွဲမှာဥဆောင်ခဲ့တဲ့သူလည်းဖြစ်ပါတယ်။မနေ့ကရဲဌာနချုပ်အပြင်ဘက်မှာစူဝေးဆန္ဒပြမှုနဲ့သူ့ကိုထောင်ဒဏ်73လောက်ခွဲချမှတ်လိုက်ပါတယ်။အသက်23နှစ်ရှိတဲ့ Agnes Chow ကလည်းလူငယ်မျိုးဆက်တည်ဒီမိုကရေစီရေးလှုပ်ရှားသူတစ်ဦးဖြစ်ပါတယ်။သူဟာ15နှစ်အရွယ်ကလေးကလူငယ်တွေဥဆောင်တဲ့လှုပ်ရှားမှုတွေမှာပါဝင်နေပြီးပြည်သူပိုင်ကျောင်းတွေမှာစာရိတ်တန်းနဲ့အမျိုးသားပညာရေးစနစ်စီမံကိန်းအကောင့်ထည့်ဖို့ချမှတ်ရေးကိုဆန့်ကျင်ခဲ့သူဖြစ်တယ်လို့တရုတ်အစိုးရရဲ့စောင့်ကြည့်ခြင်းကိုခံနေရသူလည်းဖြစ်ပါတယ်။ PKM ရာသီဆန္ဒပြပွဲမှာဥဆောင်ပါဝင်ခဲ့တဲ့သူကိုထောင်ဒဏ်10လချမှတ်လိုက်ပါတယ်။အသက်26နှစ်ရှိပြီဖြစ်တဲ့ Evan Lam ကဂျူရှိုဝေါင်းနဲ့ Agnes Chow တို့လောက်မထင်ရှားပေမဲ့သူကလည်းအမျိုးသားပညာရေးစနစ်ကိုဆန့်ကျင်လှုပ်ရှားခဲ့တဲ့သူပါ။ဖခင်ကရဲအရာရှိတဦးဖြစ်ပြီးဒီမိုကရေစီရေလှုပ်ရှားမှုတွေမှာဥဆောင်ပါဝင်ခဲ့တဲ့ Lam ကပြည်ထောင်လေးကြိမ်ကြာခံမှုသူလည်းဖြစ်ပါရဲ့ရှင်။ ထိုင်းချီကံဥပဒေမှာပါရှိတဲ့ကျင့်ဝတ်ပိုင်းဆိုင်ရာပြဋ္ဌာန်းချက်ကိုထိုင်းဝန်ကြီးချုပ်ပရယုတ်ချန်လိုချာကချိုးဖောက်တဲ့ဆိုတဲ့ဆွေးကြေနဲ့ပတ်သက်ပြီးထိုင်းဝန်ကြီးချုပ်မှာအပြစ်မရှိဘူးလို့ထိုင်းနိုင်ငံအမြင့်ဆုံးတရားရုံးကဒီကနေ့အမိန့်ချမှတ်လိုက်ပါတယ်။အခြေခံဥပဒေခွန်ရုံးရဲ့အခုဆုံးဖြတ်ချက်ကြောင့်မစ္စတာပရယုတ်အနေနဲ့ဝန်ကြီးချုပ်အဖြစ်ဆက်ပြီးတော့လုပ်သွားနိုင်တော့မှာပါ။သူကစစ်တပ်ပိုင်အင်တော်မှာဆက်ပြီးတော့နေထိုင်ခဲ့တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပါကျင့်ဝတ်ပိုင်းဆိုင်ရာအချက်တစ်ခုကိုချိုးဖောက်တယ်ဆိုပြီးပါလီမန်တွင်အကြီးဆုံးအတိုက်ခံဖြူထိုင်းပါတီကဆွဆွဲခဲ့တာပါ။ထိုင်းဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရဝန်ကြီးတွေအနေနဲ့နိုင်ငံတော်အဖွဲ့အစည်းတစ်ခုခုဒါမှမဟုတ်ပုဂ္ဂလိကပိုင်စီးပွားရေးလုပ်ငန်းတစ်ခုခုကနေအထူးအခွင့်အရေးရယူတာမျိုးကိုလုပ်ခွင့်မရှိပါဘူး။တကယ်လို့ဒီလိုအခွင့်အရေးရယူကြောင်းထင်ရှားရင်ယာရုကထုတ်ပယ်ခံရမှာဖြစ်ပါရဲ့။ကျောင်းသားတွေကောင်းဆောင်တဲ့ဒီမိုကရေစီလှုပ်ရှားမှုတွေနဲ့ဆန္ဒပြပွဲတွေကိုဝန်ကြီးချုပ်ပရယုတ်ရင်ဆိုင်နေရချိန်မှာအခုလိုသူ့မှာအပြစ်မရှိကြောင်းတရားရုံးကအမိန့်ချမှတ်လိုက်တာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကပရယုတ်နဲ့အစိုးရအဖွဲ့ဝန်ကြီးတွေကပါလီမန်မှာစင်စာဖြတ်တောက်မှုကိစ္စနဲ့ပတ်သက်လို့မေးမြန်းခံရခြင်းအတိုက်ခံဖြူထိုင်းပါတီကောင်းဆောင်ကစစ်တပ်ပိုင်အိမ်တော်မှာဝန်ကြီးချုပ်နေထိုင်နေတာတရားဝင်မဝင်ဆိုတဲ့မေးခွန်းကိုမေးခဲ့ဘူးပါလေ။ဝန်ကြီးချုပ်ပရယုတ်ကဝန်ကြီးချုပ်အင်တော်ကိုပြင်ဆင်မွမ်းမံနေတဲ့အတွက်စစ်တပ်အင်တော်မှာနေထိုင်နေတာဖြစ်တယ်လို့ပြောခဲ့ပါတယ်။ထိုင်းစစ်တပ်ကလည်းဒီအင်တော်ကအထူးဧည့်သည်တွေအတွက်ထားတဲ့အင်တော်ဖြစ်တယ်ဆိုပြီးဝန်ကြီးချုပ်ပရယုတ်ကလည်းကာကွယ်ပြောဆိုခဲ့ပါတယ်ရှင်။တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ရခိုင်ပြည်နယ်အရေးတမ်ဘရွန်နဲ့ဓာတ်ရိုက်လူချင်းတွေ့ဆွေးနွေးဖို့ညှိနှိုင်းနေကြောင်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဒီကနေ့သတင်းထုတ်ပြန်လိုက်တဲ့အပေါ်နိုင်ငံရေးပါတီနဲ့လေးလာသူတွေကကြိုဆိုလိုက်တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ။ရခိုင်ပြည်နယ်မှာငြိမ်းချမ်းရေးနိုင်ငံရေးနဲ့ကျန်းမာရေးလိုအပ်ချက်တွေအတွက်တမ်ဘရွန်နဲ့လူချင်းတွေ့ဆွေးနွေးဖို့ညှိနှိုင်းနေတဲ့အကြောင်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဒီနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။စခိုင်းပြည်နယ်အတွင်းရွေးကောက်ပွဲကျင်းပနိုင်ရင်ခက်ခဲတဲ့ဒေသတွေကိုစေဝါရိတ်ခါပို့ဆောင်ရင်အပြန်အလှန်ယုံကြည်မှုကိုဆက်လက်ထိန်းသိမ်းနိုင်ရေးအတွက်နိုဝင်ဘာလ25ရက်နေ့မှာကျမ်းတော်အစင်းမြင့်အရာရှိတွေနဲ့အွန်လိုင်းကဆွေးနွေးခဲ့ကြောင်းနဲ့နှစ်ဖက်လူချင်းတွေ့ဆုံဆွေးနွေးဖို့ကိုညှိနှိုင်းနေကြောင်းအေအေကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဥဆောင်အဖွဲ့ဝင်မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကဒီကြေညာချက်ဟာငြိမ်းချမ်းရေးအတွက်ပထမခြေလှမ်းဖြစ်တဲ့အတွက်ကြိုးဆိုကြောင်း VOA ကိုပြောပါတယ
်။ချုပ်ကြီးပြောရရင်တော့ဗျာဒီငြိမ်းချမ်းရေးကိုသွားမဲ့အစပြုခြေလှမ်းသူကျွန်တော်တို့ကမြင်ပါတယ်။အဲ့ဒါကြောင့်လည်းကျွန်တော်တို့ဒီလိုသတင်းမျိုးတွေတက်လာတာကိုတော်တော်ကိုအားရဝန်တာနဲ့ရှင်းရှင်းပါတယ်။နောက်ပိုင်းမှာတွေ့ဆုံမဲ့ဆွေးနွေးမယ်ရှင်တော့ကျွန်တော်ရခိုင်ပြည်နယ်မှာအကောင်းဆုံးဒီကြီးကြီးကိုဟိုရောက်လာပြီးမယ်ခုပွဲတွေရဆက်ပြီးတော့တနည်းအားဖြင့်ကျွန်တော်နိုင်ငံရဲ့ဒီအခက်အခဲတစ်ခုပေါ့နော်ဒီရှေးပြဿနာတစ်ခုဟာဖြေလျှော့ပြီးတော့ကြောင်းမယ်ဆိုရင်တော့ဒါဖြစ်နိုင်ရှိရှိရဲ့လမ်းကြောင်းတစ်ခုကိုရောက်လာပြီးလို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျာနော
်ရွေးကောက်ပွဲပြီးနိုဝင်ဘာလ12ရက်နေ့မှာအေအေဘက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပနိုင်ရေးအတွက်ကမ်းလှမ်းခဲ့တယ်လို့ကင်မရာဘက်ကလည်းကြိုးဆိုကြောင်းထုတ်ပြန်ခဲ့တဲ့နောက်ရခိုင်ပြည်နယ်မှာစိုက်ပွဲတွေရပ်ဆိုင်နေကြတာပါဒါပေမဲ့လည်းအေအေရဲ့ဒီနေ့ထုတ်ပြန်ချက်မှာကုန်းလမ်းရေလမ်းများမှာလက်နက်ခဲယမ်းများကိုဒီရက်ပိုင်းအတွင်းဇက်တိုက်ပို့ဆောင်နေတာကြောင့်တိုက်ပွဲတွေပြန်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြောင်းလည်းဖော်ပြထားပါတယ်ကျမ်းပေါ်နဲ့အေးအေးအကြလက်ရှိဆွေးနွေးပွဲတွေကရေရှည်ငြိမ်းချမ်းရေးအတွက်ဘလောက်အလားအလာရှိသလဲဆိုတာကိုတော့နိုင်ငံရေးလေးလာသုံးသပ်သူဥမ္မောင်မောင်ဆိုကအခုလိုရှုမြင်ပါတယ
်လူချင်းတွေ့ပြီးတော့ဆွေးနွေးနိုင်မယ်ဆိုလို့ရှိရင်တော့ပြစ်ခတ်ရစဲရေးကနည်းနည်းပိုအဆင်ပြေနိုင်တာပေါ့နော်အဲ့တော့အဲ့ဒါကဘလောက်ခံမလဲဆိုတာကနှစ်ဖက်အနေထားနဲ့ဆိုင်တယ်ပထမတစ်ချက်ကဒုတိယချက်ကရခိုင်မှာရွေးကောက်ပွဲလုံနိုင်ခြင်းမလုံနိုင်ခြင်းနဲ့ဆိုင်တယ်တတိယချက်ကအချို့ဒေသတွေတပ်ကလမ်းပိတ်ထားတာဟိုဖွင့်ပေးမနေတဲ့ဆိုင်နေအဓိကကတော့ပလောဝဒေသဟိုကလရန်မြေကျောင်းနဲ့တောတာဆိုရင်တပ်ကဒီနေ့ဒီခွန်ပြူသေးရတစ်ချက်ရှိတယ်ဗျတချို့ဟာတွေကအပြန်အလှန်သွားတူနေအဲ့ကလရန်မြေကျောင်းမဖွင့်မပေးသေးတာတစ်ခုရှိတယ်အဲ့အခြေအနေကြီးအောက်မှာကြည့်ရမယ်ထင်ပါလေ
နိုဝင်ဘာလ29ရက်နေ့ကကျင်းပတဲ့တမ်ဘော်သတင်းစာရှင်းလင်းပွဲမှာတော့ဂျာဝင်စိစက်ပေးနေတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကတစ်ဆင့်အေအေနဲ့ဆွေးနွေးနေကြောင်းတမ်ဘော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကငြိမ်းချမ်းရေးအတွက်ရည်ရှိအပြေရှာဖို့နှစ်ဖက်အကြားစိစက်ညှိနှိုင်းရမယ့်အချက်တွေရှိနေတယ်လို့အခုလိုပြောပါတယ်
တကယ်ရည်ရှိမှရှင်တော့ဟောဒီလို bilateral ထိုးရမယ်
ပြီးတော့တက်နေရာရှက်ထားမှုတွေပေါ့နော်အရင်တုန်းကဆိုရင်အေအေကိုသူတို့ကရခိုင်ပြည်နယ်မှာရှိတာကိုလက်မခံဘူးဆိုရင်တက်ရသဘောထားအဲ့ဒါတွေကိုပြောင်းပြီးတော့အာအေကိုအစုံပြားအတိုင်းအတာဒီအသိမှတ်ပြုပြီးတော့ဒီငယ်ငယ်ဘွဲကိုရောက်လာအောင်ဘတ်ထရီဘတ်လက်ထရီထိုးနာအဲ့ဒါစီစဉ်ဆောင်ရွက်ပေးဖို့လိုတယ်ပြီးတော့အကျန်းဖက်အဖွဲ့အစည်းကအာဒါပြန်ပြီးတော့အဖွဲ့ဖို့လိုတယ်အဲ့လိုလုံးမယ်အစစ်အစစ်လုံးမယ်ဆိုရင်တော့အာဒါတရားဝင်ငယ်ငယ်ဘောင်အတင်းကိုရောက်လာပြီးတော့ဒီငယ်အေးရမှုကဖြစ်လာမှာပေါ့
လောလောဆယ်မှာတော့နှစ်နှစ်နီးပါးကြာတိုက်ပွဲတွေအဆင်မပြတ်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာတိုက်ခတ်တိုက်ခိုက်တာတွေမရှိတာရဲ20ကျော်လာပြီဖြစ်ပါတဲ့ရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲတွေပြန်လည်စတင်နိုင်ရေးအတွက်ဂျပန်အထူးတန်တမန်ဆာဆာကာဝါကနိုဝင်ဘာလ28ရက်နေ့ကလည်းရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတဲ့အေအေအဖွဲ့ဟာကချင်တအန်းပလောင်ကိုကန့်စားတဲ့လက်နက်ကိုင်အဖွဲ့တွေနဲ့အတူမြောက်ပိုင်းမှာမိတ်အဖွဲ့မှာပါဝင်ပြီးအစိုးရနဲ့ bilateral လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးနေတဲ့အဖွဲ့ဖြစ်ပါတဲ့ဒီဆွေးနွေးပွဲတွေကတော့ဒီနှစ်ဆန်းကစတင်ရက်ဆိုင်နေခဲ့ရမှာအစိုးရရဲ့ညီကြေးရေးကွန်ဖရင့်ကတော့ဒီဇင်ဘာလအတွင်းမှာဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့ကြိုးစားနေတာဖြစ်ပါတဲ့ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတဲ့
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ရွေးကောက်ပွဲဆိုင်ရာအထောက်အထားတွေကိုကူးယူခွင့်ပြုဖို့တက်မတော်ကတောင်းခံနေချိန်မှာပဲဘဲဖွဲ့စည်းနဲ့လူပုတ်ကူကမှခွင့်မပြုဘဲပြည်တော်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားလိုက်တဲ့အကြောင်းတင်ပြပေးခြင်းပါတယ်ကျမမေခါပါပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ခွင့်ပြုချက်မရဘဲရွေးကောက်ပွဲဆိုင်ရာစာရွက်စာတမ်းအမှတ်အတာအထောက်အထားတွေကိုမြည်သည့်အဖွဲ့စည်းညီသူတဦးတယောက်ကိုမှကူးယူခွင့်မပြုဘဲကော်မရှင်အဖွဲ့ကွဲအစဉ်စဉ်ကိုညွှန်ကြားလိုက်တာဖြစ်ပါတယ်ရုံးတွင်းညွှန်ကြားချက်ကိုလက်ခံရရှိထားတဲ့ရှမ်းပြည်မြောက်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်အတွင်းရင်းမှုဦးနစ်စံဦးကတော့နှုတ်နဲ့အကြောင်းကြားခဲ့တာဖြစ်တဲ့အကြောင်း VOE ကိုအတည်ပြုပြောပါတယ
်အစားတော့တရားဝင်တော့မရောက်သေးပါဘူးညာသူဘလူလားအတဲ့ဟာစီးပြားချင်းလေးတွေဖြစ်ပါသလိုတက်ဖြစ်တော့ဆရာတော်လေးတော့ဟောတချို့ဥမာအဓိကရဇက်မှာဒီရလက်စိတ်စိတ်မတိမ်းမြေကြီးကြတော့ဒီဥစ္စာတွေပြလိုက်လို့ပြန်ပေါင်းတွေ့အဲ့ဒါပါကရှိခဲ့တယ်ဆိုရင်အပေါ်ကနေခွင့်ပြုရတဲ့ပြုတော့ကိုယ်တော်ကကိုပေါင်းထုတ်ချောက်စားအဲ့ဒါမျိုးတွေတလွဲအဓိပ္ပာယ်အောက်ကြီးတွဲသွားရင်မကောင်းဘူးတခုနဲ့မကောင်းဘူးဆိုတော့အဲ့အဓိပ္ပာယ်ကြီးတပါတော့ရက်နေတယ်ကျွန်တော်တို့အောက်ခြေကကော်မရှင်အဖွဲ့ကွဲတွေရဲ့သဘောထားနဲ့ပြီးလိုက်ကြတယ်ဖြစ်ပါသလိုဆိုအပေါ်ကတော့အဲ့လိုတွေထိတာကျွန်တော်တို့ကအပေါ်ကိုထိတိုက်သလိုပြီးပတ်စီရတဲ့ကျွန်တော်တို့ပေးကူလိုက်ရမှာပါလို့ဆိုတ
ဲ့ရွေးကောက်ပွဲမှာတက်မတော်သားတွေနဲ့မိသားစုတွေမဲပေးခဲ့ကြတဲ့မြို့နယ်218ခုကရွေးကောက်ပွဲဖြစ်စဉ်တွေကိုပြန်လည်စီးစစ်သုံးသပ်နေကြောင်းနဲ့လိုအပ်တဲ့အချက်လက်တွေအတွက်အများပြည်သူနဲ့သက်ဆိုင်တဲ့မှတ်တမ်းတွေကိုရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကကူးယူခွင့်ပြုဖို့တက်မတော်ကတောင်းခံခဲ့ပြီးနောက်မှာပဲကော်မရှင်ရဲ့ညွှန်ကြားချက်ထပ်ပေါ်လာခဲ့တာပါတက်မတော်ကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့တိုင်ကြားမှုတွေရှိနေတာကိုကြားသိရကြောင်းနဲ့လွတ်လပ်မျှတာတဲ့ရွေးကောက်ပွဲအဖြစ်အများပြည်သူကတန်တရာကြင်ကြင်နဲ့လက်ခံနိုင်အောင်ရည်ရွယ်ပြီးပြန်လည်စစ်စစ်သုံးသပ်တာဖြစ်ကြောင်းပြောဆိုထားပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးကတော့ကော်မရှင်ဘက်ကစာရွက်စာတမ်းတွေကိုကူးယူခွင့်နဲ့ပတ်သက်လို့လှုပ်ဆောင်မှုတွေကိုဥပဒေနည်းဥပဒေမှာပြဋ္ဌာန်းထားပြီးဖြစ်တာကြောင့်ကော်မရှင်ကဥပဒေတိုင်းဆောင်ရွက်နေတယ်လို့ VOE ကိုပြောပါတယ်
။ဟိုအချက်ပေါ်မှာမူတည်ပြီးတော့ပေးတာပေါ့နော်။ဒါအရင်တော့က2015ရောတောက်လျှောက်အစဉ်လာအတိုင်းကျွန်တော်တို့နယ်စဉ်ကူးယူခွင့်နဲ့ပတ်သက်လို့လည်းဥပဒေထဲမှာသတ်မှတ်ချက်ရှိပါလေ။ဒီကောက်ပေါ်ရလာပုံစံ19တွေတောင်းတာတွေ19တစ်တွေတောင်းတာဒါတွေလည်းသူ့သတ်မှတ်ချက်တွေရှိပါလေ။အဲ့ဒါတွေကျွန်တော်တို့ပေးနေတာပါ။သူပေးလို့ရတဲ့ဟာတွေဥပဒေနည်းဥပဒေတိုင်းကျွန်တော်တို့ဒီမှာတင်ပြပေးနေပါလေ။အခုကျွန်တော်တို့ဒီနေ့စဉ်ဒီခုသတင်းစာတွေမှာကျွန်တော်တို့ UGC ကလည်းလေဟိုထုတ်ပြန်ချက်တွေထုတ်ပါလေဟုတ်တပြေပြေကတဦးချင်းရလတ်ဒီနေ့ဆိုရင်ပါလာပြီပေါ့နော်ကျွန်တော်တို့ထုတ်ပြန်ပေးနေတယ်လေပေါ့လေဖလက်တိုက်မှာအထူးကြတဲ့အားလုံးမဟုတ်ပါဘူးပုံမှန်တိုင်းပါဘူးကျွန်တော်တို့တော့ကြင်ပြလို့လာပေါ့နော
်ရွေးကောက်ပွဲမကျင်းပခင်ရက်ပိုင်းအလိုမာတုံးကလည်း တမရောကာကွယ်ရေးဦးစီးချုပ်ကိုရာရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့တဲ့ဆိုပြီးဝေဖန်ပြောဆိုခဲ့တဲ့အတွက်အစိုးရတာဝန်ရှိသူတွေနဲ့အပြန်အလှန်တုံ့ပြန်မှုတွေထွက်ပေါ်ခဲ့ပါတယ်။ရွေးကောက်ပွဲမှာအများစုနေရာအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့တမရောရဲ့စုံစမ်းစစ်ဆေးမှုတွေဟာရွေးကောက်ပွဲလွတ်လပ်မျှတမှုကိုမထိခိုက်ရင်ကန့်ကွက်စရာမရှိကြောင်းလဲ VOA ကိုပြောဆိုထားပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့အမှုဆောင်ဒါရိုက်တာဦးအေးကျော်ကတော့ရွေးကောက်ပွဲနောက်ဆက်တွဲအခြေအနေဖြစ်လာစရာကိစ္စတွေအပေါ်အခုလိုသုံးသပ်ပြောဆိုလိုက်ပါတယ်
။တမရောအနေနဲ့ကလည်းသူက right to information ကိုသုံးချင်တာလားပေါ့နော်။ဒီလိုမျိုးသုံးချင်တာမျိုးဆိုလို့ရှိရင်ဒီကောင်ကတစ်ချိန်ချင်းကျရင်သူတို့စီလည်းပြန်ရောက်လာနိုင်တယ်ဆိုတော့ကတော့သူတတိပြုဖို့တော့လိုတာပေါ့နော်။နောက်ယူရှိအနေနဲ့ကြတော့လည်းဒီ right to information ပေါ့နော်ပေးလို့ရတဲ့ဒီလိုမျိုးအချက်အလက်အမျိုးကတော့တိတ်ဘဝကနေချုပ်ကင်ထားတာမျိုးမလုပ်ဘဲနဲ့ဟိုလွတ်ပေးတင်တယ်ပေါ့နော်။မဲ့ပေးတဲ့စနစ်ကလွတ်ဝတ်မဲ့ပေးတဲ့စနစ်ကိုကျင့်သုံးတာဖြစ်တဲ့အတွက်ဘသူကဘယ်လဲပြီးခဲ့တယ်ဆိုတာဟိုတိပိုင်ခွင့်ဘသူမှမရှိနိုင်ဘူးလေအဲ့တော့လွတ်လပ်စွာမဲပေးခွင့်ကိုတော့ဟိုဘယ်ဖွဲ့စည်းရမှမတိပါဘူးတော့လိုမယ်လို့ဖြစ်နေဗ
ျပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေကတော့နိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာငြင်းငြင်းချင်းချင်းနဲ့လွတ်လပ်မျှတမှုရှိတဲ့အကြောင်းသုံးသပ်ထားကြပါတယ်ဒါပေမဲ့လေလွတ်လပ်မြတ်တဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်နယ်နဲ့တိုင်း6ခုကမဲဆန္ဒနယ်မြေတချို့ကိုပယ်ဖြတ်ခဲ့တဲ့အတွက်မဲဆန္ဒရှင်တသန်းကျော်မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့အပေါ်မှာတော့နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေလည်းပြောဆိုထားကြပါတယ်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတ
ယ်။ UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်
မြန်မာနိုင်ငံမှာ COVID ကပ်ရောဂါကြောင့်ရပ်ဆိုင်ထားရတဲ့ခီးတွားလုပ်ငန်းတွေပြန်လည်စတင်နိုင်ဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါ။ကွန်ဝေကတ်ယောဂကြောင့်ခီးတော်လုပ်ငန်းတွေအပါအဝင်သွားလာလှုပ်ရှားမှုတွေကန့်သတ်ထားတာ။ရှင်းလန်းလောက်အကြံမှာတော့ကုသမှုအန္တရာယ်နဲ့ပါတဲ့ဒေသတွေမှာကန့်သတ်ချက်တွေချော့ပေါ့ဖို့ပြင်ဆင်နေပါတယ်။ခီးတော်လုပ်ငန်းတွေပြန်လည်စတင်တဲ့အခါမှာလည်းကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်နိုင်အောင်စီစဉ်နေတယ်လို့ရှမ်းပြည်နယ်ဟိုတယ်နဲ့ခီးတော်လုပ်ငန်းညွှန်ကြားရေးမှူးဦးစီးဌာနညွှန်ကြားရေးမှူးဦးတင်အောင်နိုင်ကပြောပါတယ်။
အဲကျွန်တော်တို့ဒီ domestic တွေအတွက်လာလေတဲ့အခါမှာ covid ဟိုဒီစီကန်းနဲ့ line အညီပေါ့ line နာပြီးတော့ဖွင့်လှစ်နိုင်အောင်ဒါလေးကိုတော့ကျွန်တော်တို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပေါင်းစပ်ပြီးတော့မှဒါညှိနှိုင်းအစည်းအဝေးတွေလုပ်ပြီးတော့မှကျွန်တော်ကြိုတင်ပြင်ဆင်နေရတာရှိပါတယ်ဗ
ျပြည်တွင်းပြည်ပခီးတော်တွေကြာရေးပန်းစားနေတဲ့ပကံဒေတာတွေမှလည်းကန့်သတ်ချက်တွေကိုချော့ပေါ့ဖို့စီစဉ်နေကြောင်းမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကမီဒီယာတွေကိုပြောဆိုထားပါတယ်ကယောဂါကာလကျမရဲ့ကန့်သတ်ချက်တွေနဲ့အညီဖျားဖို့တွေခီးတော်တွေကိုခွေပြူဖို့ပြင်ဆင်နေတယ်လို့လည်းမန္တလေးတိုင်းမြန်မာနိုင်ငံခီးတော်လုပ်ငန်းရှင်များအတဲ့ဥက္ကဋ္ဌဥမျိုးကြီးကပြောပါတယ
်လက်ရှိဆိုရင်ပုဂံမှာဆိုလို့ရှိရင်ဒါနိုင်ငံတော်ကပြန်ဖွင့်မယ်ပေါ့နော်ပြန်ဖွင့်မယ်လုပ်တဲ့အခါမှာပြန်ဖွင့်ပြီပေါ့နော်ပြန်လည်းခီးတော်လို့ရတယ်ပြန်ဖွင့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီလာတဲ့လူတွေကိုကျွန်တော်တို့ကစနစ်တကျဖြစ်အောင်ပေါ့နော်စနစ်တကျဖြစ်အောင်ကျွန်တော်တို့ကစီမံခန့်ခွဲမှာပေါ့မဖရားတခုလဲမယ်ဆိုလို့ရှိရင်ဒီဗကံမှာဆိုရင်ဟိုဗကံဖြစ်မန္တလေးဖြစ်ပေါ့เนาะကျွန်တော်တို့အနေနဲ့ကကြတော့ဒီဖရားတခုကိုလဲမယ်ဆိုလို့ရှိရင်ကျုပ် book လောက်ရမှာပေါ့เนาะဒီနာမည်စီးရင်ပေးသွင်းရမှာမျိုးလို့ဟိုဖရားရဲ့ area အကျယ်ဝန်းပေါ့เนาะအကျယ်ဝန်းမဟုတ်ဘူးဒီပြီးတော့လူကြီးရလဲ90လဲမပိုတော့ဖရားကတိတ်ပကြီးဘူးဆိုတော့လူဘလောက်ပေါ့เนาะဒီလိုလေးတွေကျွန်တော်တို့ကဒီမှန်ခံခွဲဖို့ရှိနေပါတယ်ခင်ဗျာဟုတ်
ခေတ္တလုံးငါတွေအထိနာနေတဲ့စကိုင်းတိုင်းမှာလဲကတ်ယောဂါကြောင့်ထိခိုက်မှုတွေကိုကုစားနိုင်ဖို့တာဝန်ရှိသူတွေကကြိုးပမ်းနေကြပါတယ်။ဖျားဖို့တွေလိုခီးတော်တွေအလဲပတ်များတဲ့စကိုင်းဒေသတွေမှာကတ်ယောဂါကြောင့်ထိခိုက်နေနာမှုကနေပြန်နလန်ထူဖို့စိန်ခေါ်မှုတွေလည်းရှိနေပါတယ်လို့စကိုင်းတိုင်းစီမံကိန်းနဲ့ပဏာရေးဝန်ကြီးစကိုင်းတိုင်းဒေသဆိုင်ရာခီးတော်လုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌဦးစိုးဦးကပြောပါတယ်။
အဲဒီကိုဗစ်ဆိုတာဒီယောဂါကဒီကျွန်တော်ခီးတော်လုပ်ငန်းကိုတဲ့တဲ့ထိခဲ့တယ်ဗျာ။တော့ကျန်တဲ့ဟာမှဟိုနည်းနည်းသ
ဒါတွေလေဒီကြီးသောလုပ်ငန်းကတော့လုံးဝရယူထိခိုက်တာဖြစ်တဲ့အတွက်ဒီပြန်ပြီးရုံးထနိုင်အောင်တော့ကျွန်တော်တို့ဟိုအစီအမံတွေအများကြီးလုပ်ရမှာပေါ့နော်။ကိုဝေးကြောက်ရက်တန်လိုက်ရတဲ့ခေတ်သောလုပ်ငန်းတွေကျန်းမာရေးညွှန်ကြားချက်တွေနဲ့အညီပြန်လည်ဖွင့်လှစ်မဲ့တဲ့တွေအပေါ်မှာတော့လုပ်ငန်းရှင်တွေကြိုးဆိုနေကြပါတယ်။
ကံနဲ့ကြားတယ်နောက်တစ်ခါသူတို့ဟိုကိုဗစ်ကိစ္စမှတ်ချက်မှာအနေဆုံးဖြစ်တဲ့ဟိုနေရာကြီးပေါ့နော်ဒီလိုနေရာမျိုးတွေကိုသူတို့ဒီထီးသွားထောက်ခံတဲ့အရင်ထီးသွားလို့ရအောင်ဒါစဉ်းစားမယ်ပေါ့နော်အဲ့တော့ဟိုကျွန်တော်အဲ့အဲ့လေးတော့ဟိုကြားတယ်ဒါပေမဲ့အဲ့ဒါတကယ်ဖြစ်လာရင်တော့ကောင်းတာပေါ့နော်ကာယောကကုသမှုတွေတိုးလာနေချိန်မှာပဲအစိုးရကတော့ပြည်တွင်းပြည်ပလေကြောင်းခီးတွေပြ
ော့ခေတော်လုပ်ငန်းတွေပြန်စတဲ့အခါအန္တရာယ်ကင်းဖို့ဦးစားပေးမှာဖြစ်ကြောင်းပြောပါရယ
်ခေတော်လုပ်ငန်းကိုပြန်လည်စတင်တဲ့အချိန်မှာကျွန်မကြီးကဘေးကင်းလို့ချုပ်မှုရှိတဲ့ခေတော်လုပ်ငန်းအဖြစ်နဲ့ပဲကျွန်တော်တို့ကစတင်နေတယ်ရရှိမှလည်းဒီခေတော်လုပ်ငန်းကြောင့်မို့လို့ကျွန်တော်တို့အဲဒီအန္တရာယ်တစုံပေးကျွန်မကြီးဆိုင်ရာဒီထိခိုက်မှုတစုံတရာမရှိအောင်ကျွန်တော်ကအဲ့ဒါကိုအထူးအာရုံစိုက်ပြီးတော့မှတရားဟိုဖြည့်ဆည်းဆောင်ရွက်နေတယ်ဆိုတာလေးကိုပြောချင်ပါတယ်
ခေတော်လာရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်တွေအရမြန်မာနိုင်ငံမှာဟိုတယ်လုပ်ငန်းပေါင်း 2,000 ကျော်ရှိပြီးခေတော်လုပ်ငန်းက 3,300 ကျော်ရှိပါတယ်။ပြီးခဲ့တဲ့နှစ်တွင်မှပြည်ပခေတော် 2,300 ခန့်တောင်တိုးခဲ့ပေမဲ့ဒီနှစ်မှာတော့ကပ်ရောဂါကြောင့်ခေတော်လုပ်ငန်းမှာဝင်ငွေ 80 ရာခိုင်နှုန်းကျော်ကျဆင်းနေတယ်လို့လည်းဟိုတယ်နယ်ခေတော်လုပ်ငန်းဝန်ကြီးဌာနကခန့်မှန်းထားပါတယ်ရှင်။ကျွန်မအကနွန်ပါ VOA တော့သတင်းပေးပို့တာဖြစ်ပါတယ်။
သိမ့်နဲ့ချီတဲ့မြန်မာနိုင်ငံသားတွေအလုပ်လုပ်ကြနေတဲ့မလေးရှားနိုင်ငံမှာစက်ရုံလုပ်သမားတွေအတွက်နေရာထိုင်ခင်းနဲ့အင်အားအစီအမံအားနည်းချက်တွေကြောင့်ကိုဗစ်ရောဂါကူးစက်မှုတွေတိုးလာရတယ်ဆိုပြီးလုပ်ငန်းရှင်တွေကိုအလုပ်သမားရေးဌာနကအရေးယူဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးပါပါ။မလေးရှားနိုင်ငံမှာစက်ရုံလုပ်သမားတွေကြားကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေရတဲ့အကြောင်းရင်းတွေထဲမှာအလုပ်သမားတွေအတွက်နေရာထိုင်ခင်းစနစ်တကျမရှိတာကလည်းပါဝင်နေတယ်ဆိုတာကိုအာဏာပိုင်တွေကစုံစမ်းတွေ့ရှိပြီးတဲ့နောက်မှာတော့အရေးယူဖို့ပြင်ဆင်လာတာပါ။အလုပ်သမားတွေအတွက်နေရာထိုင်ခင်းတွေကိုတတ်မှတ်ထားတဲ့အတိုင်းစီစဉ်ဖို့ပြက်ကွက်ခဲ့တဲ့လုပ်ငန်းတွေကိုဥပဒေနဲ့အညီအရေးယူမယ်လို့လည်းအလုပ်သမားရေးဌာနညွှန်ကြားရေးမှူး
Berdasarkan hasil operasi yang dilakukan sebanyak 21 kertas kesihatan telah dibuka dan 63 pertuduhan.
ဆလွေကော်မတီတွေလက်အထုပ်လုပ်ရေးစေုံတွေလူသမားရေးရနေရာချထားရေးအုပ်ပဒေပုံမှန် 1993-446 ကိုချိုးဖောက်နေတာစစ်ဆေးတွေ့ရှိတာကြောင့် Pirat, Kidet, Kelantan, Negeri Sembilan နဲ့ယူဝမရှိတဲ့ဥပဒေချိုးဖောက်တဲ့ကော်မတီတွေနဲ့စေုံတွေကိုအမှုပေါင်း60ကျော်နဲ့တရားစွဲဆိုသွားမယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။လူသမားတွေကိုနေရာထိုင်ခင်းပေးထားတဲ့နေရာတွေဟာလေဝင်လေထွက်မကောင်းတက်တောက်တက်တာမရှိပဲလူသမားတွေဟာစုပြုံနေရကြောင်းနဲ့နေနေအာဏာပိုင်တွေထံကိုလည်းလူသမားနေထိုင်ဖို့နေရာပုံစံလျှောက်ထားခဲ့သူတွေလည်းအ ਨੇ ချင်းပဲရှိတယ်လို့ပြောဆိုခဲ့ပါတယ်။ကမ္ဘာမှာလက်အိတ်ထုတ်လုပ်တဲ့လုပ်ငန်းတွေထဲမှာအကြီးဆုံးဖြစ်တဲ့တော့ကော်မတီကပြည်နယ်၅ခုမှာလုပ်ကိုင်နေတဲ့လုပ်ငန်းတွေကိုလည်းစစ်ဆေးခဲ့ကြောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့လထဲကွာလာလမ်ပူမြို့အနီးကတော့ကော်မတီရဲ့စက်ရုံတစ်ခုမှာကိုဗစ်ကရောဂါကူးစက်မှုတွေကြုံခဲ့ရပြီးတဲ့နောက်စုံစမ်းစစ်ဆေးမှုတွေစတင်ခဲ့တာပါ။မလေးရှားလုပ်ငန်းရှင်တွေအနေနဲ့အလုပ်သမားပေါင်း9,400ကျွဲ့နေရာထိုင်ခင်းအစီအစဉ်နဲ့ပတ်သက်လို့ရှောက်လာတင်တာကတော့600ကျော်သာရှိရလို့လည်းမလေးရှားအနာပိုင်တွေကိုကိုးကားပြီးဒေသခံသတင်းတွေမှာဖော်ပြကြပါတယ်။မလေးရှားနိုင်ငံကစက်ရုံတချို့မှာအလုပ်လုပ်နေကြတဲ့မြန်မာလူသမားတွေဟာလည်းနေကြတဲ့အခြေအနေတွေမှာနေထိုင်နေကြရတာကြောင့်ရောဂါကူးစက်မှုအန္တရာယ်ရှိနေတယ်ဆိုပြီးမလေးရှားနိုင်ငံအခြေစိုက်လူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကလည်းပြောပြပါတယ်
။အလုပ်သမားတွေတော့နှစ်ဖက်ကလေးနဲ့နေရတဲ့ပါရဲ့
။ဟုတ်ကဲ့။
တစ်ဖက်ကလေးနဲ့ပေါ့မှာရဲ့။
ဟုတ်ကဲ့
အဲ့ဒါမျိုးတွေထားတယ်မာရဲ့ဆိုတော့တခေါင်းဟိုဟိုလူ၄ယောက်တော့ပဲအဆင်ပြေမဲ့နေရာမှာအဲသူတို့၈ယောက်တော့ထိုင်နေထားပြစ်တာမာရဲ့အဲ့ဒါဒါတည်းကဒီအလုပ်သမားတွေကိုတခြားမှာဟိုးစားပေါ့ဒီအဲ၆ယောက်ရှိမှာပဲနီကထားတော့ဒီယောဂရှိတဲ့လူတွေနဲ့ဆက်ဆက်တာဒါကြောင့်တော့ယောဂကူးစီနိုင်တယ်ပေါ့မာရဲ့အများဆုံးကူးစီနိုင်သူတို့ကလည်းဒီသမတ်ကြမှာတော့လူတွေပြစ်တဲ့ပြီးထားတယ်ပေါ့ပြစ်ချက်ပြီးထားတဲ့အတွက်ကြောင့်ဒီရောဂါကူးစက်တာငြင်းနေမှာမဟု
တ
်ဘူးဒီအခန်းထဲကနေကိုနေတတ်မရှိတန့်ရှင်းမှုမရှိဘူးပေါ့အဓိက
ကိုဗစ်ကရောဂါကြောင့်သေဆုံးသူ360ကျော်နဲ့ကူးစက်သူ ชาวต้องคนในทางเจ้าชีนี่แหละมาเลเซียนั่งยังมานั่งยังจ้าตาเรื่อยเสียเสียงลอยอยู่ในด้านนี้กูไปยกับบุกุสมุทรตัวหลานนี่ได้จ้านั่งยังแต่ฟังอ่ะขมันจีนั่งยังจ้าตาลูกตมาตั้งคนในตีนเราโก้ยกับบุชิมิสีดีไปเที่ยวมาเวสต์เดนสตีนี่ไปเลยมาเลเซียนั่งยังอ่ะขมันจีนี่มานั่งยังตาลูกตมางาดึงก็เล่าชีนี่ไปก็ยกับกาละลูกไก่เนี่ยสาวนี่เอ็กเคเคอรี่จ้าก็กูส่งเสียงดูจะโชว์ชีเกตุลูนี่เอ็ดยังบุจูจ้าดูเลยสีไปเลยสิ
จะมาไม่เอ็มมาวิวเอ็ดตัวเตรียมไปปูทาร์บาร์เลยดังนั้นไปต่อไปเราไม่ต้องมีความสามารถต่อสกัดยาสูบเจมส์ชีเบกเรื่องมาว่ามาเตรียมประมาณยาตัวเลนี่อะไรก็ลูตัวไม่มีอะไรก็สิ่งใดอะไรที่สิ่งเกี่ยวกันเป็นมันอาจจะชิมว่าเราจะต้องนัดเจอกันแค่ละกลางไก่ตาขนาดกูหันเจ้ามาที่ไหนนะมันยังส่งเสียงน่าเบาเว้ย คุณอาวุโสผิดหลายยี่สิบจูซ่าดีนะปัจจุบันวิโรวิโรจินาวมาริยามาดิอาลูเดรนเบบูทารากูชนะยังไงก็จบยาวไปมาผิดไปเลยนะก็วันนี้เราก็วินาวูพิมพ์ทันนั้นคันซาลายาเลตุลีตอมิมยาฮาเซียงก็เซนลาวีเอโนมาเลที่ยองก็ต้องผิดหลายยี่สิบจูซ่าดีกูสบิโรยังไงเนี่ยบาร์เลที่เรามาสเปนยังไงบาสโลนามิวก็ต้องอาจจะชนะอยู่พับลูเกลล์เลปาวมิโรตัวทุ่มจะมากูตาดมาตลาดปาวเวเซียงต้องอาจจะเขียบาร์เล
The truth is, I am surprised because I thought
that this time I was afraid of going out.
เกล้าฮาบาสลูน่าเซียงก็เป็นในทุนองค์สิ่งกุตัวบิดอลิจิงันลูนี่เด็กกบินายนี่ยกอาคุสักขันอันนี้เป็นในกาวลาดูดีเด็กก็เตี้ยวผิดไปเลยอันนี้เป็นในทุนองค์สิ่งมาจะต่อไปเป็นอาคาวลาอ่อนลิจิงันลูดาขณะกูหันเจเน่กูเล่าเรื่องมุสลิมปูกาวลาดูดีเป้ามาเลยที่สิ่งมาเป้ามาเลยน่าเตี้ยวกันอ่ะตอนลิจิงันกูเนี่ยตัวนับวิสยามาผิดไปเลยตัวยกอาคุสักขันอันนี้ตัวเด็กกูพิสูจน์กุตัวยังบาร์สกุสักขันเงียบว่า ซึ่งมันจะมีแม้ส่วนใหญ่ในนั้นคันซาบิดอตลาลาเกรมมาเลนี่เกิดอะไรขึ้นบ้างเลยบีเกอร์นี่อาจจะลงมาหรอนี่เป็นกาวลาวิโลทิ้งเงินไปแม้ส่วนใหญ่จะได้ที่ท้องเจน่าจะได้นาราลีโลยกับลักษณะติดดีกว่าที่พิลามีว่าเลยแต่เป็นกาวมาไกด์เนี่ยนี่เลยไม่ใช่วุลุพิวว่าเลยแต่ไม่จางเงินงาหรอตัวเยสโซดีกับกาวงอารมณ์ลงดาวุสุรากุเซียนี่ก็ตัวชี้เก็บไปแล้วจะตัวเยเจ้าก็กลัวที่ลานี่ว่าเลย
ตัวที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซียที่นี่ได้เซเว่นเซีย
နေ20ရာခိုင်နှုန်းလောက်ကတော့ပုံမှန်အတိုင်းနေကောင်းမှုအတွက်ပြန်လည်ထူထောင်ရေးအစီအစဉ်တွေကိုတိကျအလေးနက်လုပ်ဖို့လိုအပ်မှာဖြစ်တယ်လို့ဒေါက်တာမာကိုကခန့်မှန်းပါတယ်။ဆွေးနွေးငန်းဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတမအများဆုံးနိုင်ငံဖြစ်ပြီးကူးစက်သူပေါင်းလဲတသန်းခွဲကျော်ရှိပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ဆက်ပါကြပါစမ်းဒီဥစ္စာလားနားဆင်ညမှာမြမအရေးချုပ်တတ်တဲ့အစီအစဉ်ဖြစ်ပါတယ်တတိယပြည်နောက်ထပ်ပြီးဖြစ်တဲ့ရဟွန်တက်ကူဟာမြမနိုင်ငံသမိုင်းမှာနိုင်ငံရေးအရာဘယ်လိုအရေးပါအရာရောက်ခဲ့သလဲဆိုတာကိစ္စကိုရန်ကုန်တက္ကသိုလ်ပြလိုက်ဖို့ဆောင်ရည်အမှုဆောင်ဖွဲ့ဝင်စင်္ဒရာတက္ကသိုလ်တာဝန်ခံပမောက်ခချုပ်အရင်းသားဦးခင်အောင်ချူနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါတယ် ှင်းစွာတန်ခွန်တက္ကသိုလ်ပြတိုင်းအဖွဲ့ဝင်တွေအနေနဲ့တက္ကသိုလ်သမိုင်းကိုပိုင်းနာပိုင်းခွဲပြီးမတန်တင်ဖို့စီစဉ်နေတဲ့ဆရာကြောင့်တမဟုတ်ဦးခင်မောင်သူကဆက်တင်ရှင်းပြပါဟဲ့
ကျွန်တော်တို့ရဲ့ပြတိုင်းကိုတက္ကသိုလ်မထူထောင်မီကာလပေါ့1920မတိုင်မီက1888မှာဟိုရန်ကုန်ကောလိပ်စားပြီးတော့ဟိုသတိတည်တဲ့ကာလပေါ့ဆရာအဲ့ဒီကနေပြီးတော့1920အထိကိုခေတ်ကာလတစ်ခုနေနဲ့ပိုင်းပါမယ်တက္ကသိုလ်စထူထောင်မှုကြိုးစားတဲ့ကာလချက်လက်တွေဖြည့်ရတွေအမိန်ကျော်ညာစာတွေစားရှိတယ်လို့ပေါ့နော်နောက်ဒီလူတွေရဲ့တက္ကသိုလ်ဖွင့်ပေးဖို့တောင်းဆိုချက်တွေအဖွဲ့အစည်းတွေရဲ့တောင်းဆိုချက်တွေအဲ့ဒီချက်လက်တွေထောက်ထားတွေပါပါမယ်ဆရာပြီးတဲ့အခါမှာ1920ရာနေပြီးတော့ကျွန်တော်1945အထိကာလတစ်ခုပါတခါ1945နဲ့1980အထိကာလတစ်ခုပိုင်းပါမယ်1950နဲ့1995စေရင်တုကာလတပိုင်းဖြစ်ပါမယ်1995နဲ့နှစ်တရာအထိပေါ့နော်အခုဒီနေ့ပြည့်တဲ့အချိန်ကြီးကအပိုင်းတစ်ပိုင်းနေနေဆိုအပိုင်းအားဖြင့်ခေတ်ကာလ၅ခုပိုင်းပြီးတော့မှကျွန်တော်တို့ပြရတဲ့ကူစီစဉ်ဆောင်ရွက်ဖို့ဆုံးဖြတ်ထားပါတယ်အဲ
ခေတ်ကာလအလိုက်ပိုင်းတာဖြစ်ပါတယ်အကြောင်းညာအချင်းကရောဒီအခုကျွန်တော်ဆင်းနေခြင်းနဲ့နိုင်ငံရေးပိုင်းရန်ကုန်တက္ကသိုလ်ရဲ့မြို့သမိုင်းမှာအရေးပါတဲ့နိုင်ငံရေးအခက်အခဲကိုဘယ်လိုထိခိုက်လိုက်လုပ်ထားပါလဲပြည်내ထားပေါ်ပြဖို့ပြည်ချစီစဉ်ထားတာရှိပါလား
ကျွန်တော်တို့ကရန်ကုန်တက္ကသိုလ်ကြီးစမထူထောင်ခင်တည်းကဒီကလကတာတက္ကသိုလ်ရဲ့တောက်ခံနေတဲ့ရန်ကုန်ကောလိပ်ကစရှိခဲ့တယ်အဲ့ဒီအနေအထားလေးကိုကျွန်တော်တို့တိုင်းပြည်မှာလည်းပဲတက္ကသိုလ်တစ်ခုဖြစ်အောင်ဆိုပြီးတော့ကြိုးစားတဲ့ကာလမှာအဲတနည်းအားဖြင့်တော့မြန်မာပြည်သူလူထုရဲ့အဲသဘောထားဆန္ဒတွေတောင်းဆိုချက်တွေဖွဲ့စည်းတဲ့တောင်းဆိုချက်တွေအဲ့ဒီချက်လက်ထောက်ထားတွေနဲ့ကျွန်တော်တို့ကတင်ပြမယ်ကာလဖြစ်ပါတယ်အဲတခါတက္ကသိုလ်ရေးစထူထောင်တဲ့1920ဒီဇင်ဘာလ10ရက်နေ့စပြီးတော့ဒီဥပဒေပြဋ္ဌာန်းပြီးတော့မှထူထောင်လိုက်တဲ့အချိန်မှာ1920ဒီဇင်ဘာလ5ရက်နေ့မှာဆရာလူလည်းသိတဲ့အတိုင်းရန်ကုန်တက္ကသိုလ်ရဲ့အဲ့ဥပဒေကိုမကျေနပ်လို့ဟိုပထမဆုံးကျောင်းသားတပိတ်စတင်ဆင်နွှဲခဲ့တယ်ပေါ့လေဒီလို1920အကြောင်းပြုဝင်ခြင်းမျိုးသားနေပေါ်ပေါက်လာစေတဲ့ကျောင်းသားတပိတ်ကြီးဆင်နွှဲပြီးတဲ့အခါမှာတပိလုံးမှာမျိုးသားကျောင်းကြီးပေါ်ပေါက်လာတယ်အဲဒီပေါ်ပေါက်လာတဲ့အတိုင်းဒါဒီကလည်းသူကာလနဲ့သူဖြစ်လာမယ်ဒီလွတ်လပ်ရေးကြိုးပမ်းမှုသမိုင်းကိုများစွာထောက်ပံ့ပြုခဲ့တဲ့ကျောင်းသားများရဲ့ကြိုးစားပေါင်းဆောင်ခဲ့တဲ့အပိုင်းလည်းပါမှာဖြစ်ပါတယ်အဲဒီခါတည်းဒီ1930နဲ့31လောက်မှာကျောင်းဝန်တက္ကသိုလ်များကျောင်းသားသမဂ္ဂစတင်ဖွဲ့စည်းတဲ့ဒီကဏ္ဍကြီးလည်းပါမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီညမှာလွတ်လပ်ရေးရပြီးရဲ့နောက်ပိုင်းမှာပေါ့လေအထူးသဖြင့်ဒီရန်ကုန်တက္ကသိုလ်သမဂ္ဂရဲ့ဟိုပြင်ပနိုင်ငံရေးဒီရက်တွေရိုက်ခတ်လာတယ်ပြင်ပနိုင်ငံရေးပြောကားတွေဝင်ရောက်ဝင်နှောက်လာတယ်တချို့ကလက်ဝဲတချို့ကလက်ရဆက်သဖြင့်တချို့ကအာဏာရတချို့ကအတိုက်ခံအဲ့လိုမျိုးတွေဖြစ်လာတယ်ဆိုပြီးတော့သုံးသပ်ပြောဆိုမှုတွေရှိပါတယ်ဒီဘက်ကရောဆရာတို့ဘယ်လိုခြံတွေဖော်ပြထားပါလဲ
အဲကျွန်တော်တို့ကတော့ကဏ္ဍဆောင်ပါဝင်မှာဖြစ်တဲ့အတွက်ဒီကျောင်းသားသမဂ္ဂကဏ္ဍကလည်း45နေ1980အတွင်းမှာပါဝင်မှာဖြစ်ပါတယ်အဲ့တော့ပြန်ပိုင်းရရင်45အစ်ပီးကာလဖြစ်တဲ့အတွက်တက္ကသိုလ်ကစတင်မထူထောင်နိုင်သေးပါဘူးအကျန်းပေါ်လေဟိုကြားပြတက္ကသိုလ်နေနဲ့ပဲထူထောင်ခဲ့ရသေးတယ်နောက်48လောက်မှအသာကျပြီးတော့စထူထောင်လာတယ်အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ဒီကျောင်းသားသမဂ္ဂဒီချက်ချင်းမြောက်ပွဲတွေပြန်ပြီးတော့စလာတယ်1962အထိကဒါကျောင်းသားသမဂ္ဂဟာဟိုဖွဲ့စည်းတစ်ခုအနေနဲ့ဒီတန်ကုန်တက္ကသိုလ်ဝင်းဝိုင်းမှာရည်တည်စေတာကိုတွေ့ရမှာဖြစ်ပါတယ်ကျောင်းသားတွေရဲ့အသင်းဖွဲ့တွေပေါ့နော်အခုနလူကျောင်းသားညီညွတ်ရေးတပ်ဦးတို့ဂျာနီရေးတပ်ဦးတို့နော်တန်ရှင်းကျောင်းသားအင်အားစုတို့ဒီမိုကရက်တစ်ကျောင်းသားများအဖွဲ့ချုပ်တို့ပေါ့အရင်တော့ခေါ်တာ DS ကိုခေါ်တာပေါ့ဆရာရယ်နော်နောက်ကျောင်းသားရဲကောင်အဖွဲ့တို့အစရှိစဉ်ကျောင်းသားအဖွဲ့များဟာဒီရန်ကုန်တက္ကသိုလ်ကျောင်းသားများတက်မဲ့ကမှာတန်ရွေးခံပြီးတော့မှကျောင်းသားအရေးကြီးဆောင်ရွက်တယ်လို့ကျွန်တော်တို့နားလည်ပါတယ
်ဟုတ်ကဲ့ဆရာ
အဲဒီကဏ္ဍလည်းပါဝင်မှာဖြစ်ပါတယ်ဆရာ
ကျွန်တော်ရမိနေတာ62မှာစစ်တပ်ကအာဏာသိမ်းတာကိုကျောင်းသားတွေကအပြင်းထန်ကန့်ကွက်ကြတယ်အဲ့ဒီကြောင့်အာဏာသိမ်းတဲ့တော်လှန်ရေးကောင်စီစစ်အုပ်စုကတက္ကသိုလ်ဝင်တွေမှာကျောင်းသားတွေကိုသိမ်းကြအောင်ပစ်သတ်ခဲ့တယ်တပိုင်းဝင်တက္ကသိုလ်အဆောက်အဦကြီးကိုလည်းဘုံခွဲဖြစ်စီခဲ့ပါတယ်အဲ့ဒီလူရက်တွေကိုလုခဲ့တဲ့အာဏာပိုင်တွေဘက်ကတော့ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂဟာကွန်မြူနတီရဲ့ခြေကုပ်စခန်းဖြစ်နေတဲ့အတွက်ကြောင့်ဒီလိုနှိမ့်နှင်းချေမှုခဲ့တယ်ဆိုပြီးတော့ပြောတာကြားဥပါတယ်ဒီခေတ်ရောက်ဆရာတို့ပြတဲ့အနေနဲ့ဘယ်လိုခိုင်တွဲတင်ပြမယ်လို့စီစဉ်ထားပါလဲဒီထောက်ထားနဲ့ပတ်သက်လို့ဆရာတို့ဘာတွေတွေ့ရပါလဲ
အဲကျွန်တော်တို့ကအခုကဆရာဟိုပစ္စည်းပစ္စည်းစုဆောင်တဲ့ကာလဆိုတော့အဲဒီထောက်ထားတွေနဲ့ပတ်သက်လို့ကျွန်တော်တို့အိုးရင်မဲ့ကစင်းတွေရဲ့ကျောင်းသားနှစ်လက်မဲ့ကစင်းတွေရဲ့ဟိုရကနေပါဟိုပြန်လဲရှာဖွေပြီးတော့မှဒေတာမှတ်တမ်းတွေနဲ့ ပြည်သူကြီးမှဒါကိုတင်ပြဖို့လိုပါမယ်။နောက်ဟိုတက်ရှိတင်ရှားကြံနေသေးတဲ့အဲဒီခေတ်ကာလကိုပြလိုက်တဲ့ចောင်းသားကောင်းဆောင်တွေသူတို့ကလည်းမေးမြန်းမိမှဒါမှတ်တမ်းတရားမှဖြစ်ပါတယ်။ခုထိတော့ကျွန်တော်တို့မှဟိုလက်ရှိပြတဲ့အနေထားကလည်းကိုဗစ်ကာလဘာညာနဲ့ပေါ့နော်လှုပ်ရှားရရလဲခြေပိုင်းမှာပြည်စည်းစုဆောင်တဲ့ကာလဖြစ်တဲ့အတွက်အတိအကျကျွန်တော်တို့ကအဲ့ဒါလေးတွေတော့ဟိုဟုတ်ပြနိုင်ရင်မရှိသေးပါဘူးဆရာ
ဒီ60နှစ်နောက်ပိုင်းကျတော့ဆရာတနိုးတွေတက်တွေ့ရပါခင်ဖြစ်လာပြီကောအဲ့ဒီအချိန်မှာကျတော့
ဟုတ်ကဲ့
သမဂ္ဂဆိုတာပေါ်ပေါ်ထင်းထင်းမရှိတော့ပါဘူးဖွဲ့စည်းခွင့်လည်းမရတော့ပါဘူ
း
ဒါပေမဲ့တနိုးတောင်းဒီမှာဘဝကနေပေါ်ပေါက်လာတော့88အရေးခင်ကာလအကျိုးမှာဖြစ်ပါတယ်ဆိုတော့အဲ့ဒီကာလလောက်ချမှုတော့ဆရာတို့မှတ်တမ်းတင်ဖို့အစီအစဉ်ရှိပါသလားကျွန
်တော်တို့တက်ကတော်ကြီးဖြတ်သားတဲ့ကာလတစ်ခုလုံးမှာတော့သူကန္နာနဲ့သူကတော့88မှာလည်းဒီចောင်းသားဒီပါခဲ့တဲ့ကန္နာရှိပါတယ်ဒါအားလုံးပြည့်တဲ့အချိန်ပဲအဲ့ဒီမှာထောက်ထားတွေဓာတ်ပုံတွေဘာတွေအစကျွန်တော်တို့ဒါသူကန္နာနဲ့သူပေါ့ကန္နာဆိုအောင်တော့ကျွန်တော်တို့စုဆောင်มาဖြစ်ပါတယ်အဲ့တော့အဲ့ဒီထောက်ထားတွေအချက်လက်တွေအရကျွန်တော်တို့ပြတိုက်ကိုလာရောက်လှူဒန်းမှသာလင်းလဲကျွန်တော်တို့ရမှာဖြစ်တယ်လို့ကျွန်တော်တို့ကိုယ်တိုင်လည်းပြတိုက်ဖွဲ့ဝင်နေလဲလိုက်လံစုဆောင်ချပွေကြရမှာဖြစ်ပါတယ်88အချိန်မှာလည်းပဲကျွန်တော်တို့ကဒါသေတုကာလပေါ့ရွှေတုနဲ့သေတုကြားတဲ့ကာလမှာဖြစ်ခဲ့တဲ့ဖြစ်စဉ်ကြီးတစ်ခုဒီနိုင်ငံတော်ရဲ့သမိုင်းမှာလည်းပဲထူးခြားတဲ့ဖြစ်စဉ်ကြီးတစ်ခုဖြစ်တဲ့အတွက်သူလည်းကဏ္ဍတစ်ခုနေနဲ့တော့ပါဝင်มาဖြစ်ပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကျွန်တော်မြင်နေတာကအခုလက်ရှိ88လွန်လာပြီးရဲ့နောက်အထူးသဖြင့်အခုပြည်သူလူထုရွေးကောက်တင်လျှောက်တဲ့အစိုးရတက်လာတဲ့ခေတ်မှာကျောင်းသားသမဂ္ဂတွေလည်းရှိပါတယ်အစိုးရကလည်းအစီအမံပြုတဲ့ထင်ပါတယ်ဒီကျောင်းသားသမဂ္ဂတွေကိုဆိုဒီကျောင်းသားသမဂ္ဂတွေရဲ့အခန့်ကဏ္ဍကိုဘယ်လိုရှိရလို့ဆရာသုံးသပ်မိပါလဲဘယ်လိုဖြစ်သင့်သလဲ
ပါတီစုံဒီမိုကရေစီရွေးကောက်ပွဲလုပ်လိုက်ပြီးတော့ရွေးကောက်ပွဲနဲ့နိုင်ငံတော်အစိုးရကိုစတင်ဖွဲ့စည်းလာပြီဖွဲ့စည်းလာတဲ့အခါမှာ2015နှစ်တာကာလချိန်လောက်ပါစပြီးကျောင်းသားသမဂ္ဂတွေပြန်လည်ပြီးတော့ဖွဲ့စည်းခွင့်ပြုလာတာကိုတွေ့ရပါတယ်ဒီကျန်တဲ့တက္ကသိုလ်ရဲ့ကဏ္ဍအရေးလည်းရောက်လေကျွန်တော်တို့က95အနေတရားအတွင်းမှာဆောင်ရွက်ခဲ့တဲ့ကဏ္ဍလည်းဘောင်းဆုံးရှိတယ်ပေါ့ဒီကြားထဲမှာလည်းပဲဒီကျွန်တော်တို့ဟိုဖွဲ့စည်းပြီးရဲ့အချိန်နောက်ပိုင်းမှာသံသသမဂ္ဂရဲ့လှုပ်ရှားဆောင်ရွက်မှုအတိုင်းအတာတွေဆရာတို့ဟိုမြင်တွေ့ရတဲ့အတိုင်းပဲပေါ့နော်သမိုင်းချက်လက်တွေကတချို့ချက်လက်တွေမှာလည်းဟိုထူးခြားမှုတွေတွေ့ရတယ်နောက်ဒီပညာရေးနဲ့ပတ်သက်ပြီးတော့တိုးတက်ဖွံ့ဖြိုးအောင်လုပ်ချင်တဲ့စိတ်ဆန္ဒတွေပြင်းပြတာတွေတွေ့ရတယ်ဒီကျောင်းသားသမဂ္ဂတွေကအဓိကအဖြစ်တော့တက္ကသိုလ်ရဲ့ပညာရေးအဆင့်မြင့်ခြင်းနဲ့သင်ကြားသင်ယူလိုကြတယ်ဆိုတဲ့ဆန္ဒကိုတွေ့ရတယ်။ဒါကြောင့်အခုရွေးချယ်တင်မြှောက်ခံထားတဲ့အစိုးရကိုယ်တိုင်ကလည်းပညာရေးဝန်ကြီးကိုယ်တိုင်ကမိန့်ကြားသွားသလိုပါပဲရန်ကုန်တက္ကသိုလ်ကြီးကိုရောမှဒီတော်တွင်းလေးမှာအဆင့်13,000ကျော်ကနေအဆင့်9,000ကျော်အထိအဆင့်900လောက်ကိုကျော်ဖြတ်ပြီးတိုးမြင့်လာခဲ့နိုင်။ဒါဟုတ်လေကျောင်းသားသမဂ္ဂဖွဲ့စည်းတွေကလည်းဒါသူတို့လူကျင်တဲ့ဆန္ဒနဲ့ကျွန်တော်တို့တက္ကသိုလ်နိုင်ငံတော်ဆိုရလုံနေတဲ့သဘောထားတွေနဲ့ကိုက်ညီရဲလို့ကျွန်တော်အနေနဲ့တော့ရှင်းပြသုံးသပ်ပါတယ်
ဟုတ်ကဲ့တုံကတက္ကသိုလ်ကိုပိုင်စီမံခံွယ်သူရှိခဲ့တယ်ပေါ့ဆရာ
ဟုတ်ကဲ့
ပြန်ပြန်ရမှုလွတ်လပ်ခွင့်နေပါလေတည်တည်ပြန်ပြန်ပူပြီးတော့ရှိခဲ့တယ်ဆိုတော့အခုခါမှာတော့အဲ့လိုအစီအမျိုးပြန်ရောက်နိုင်တယ်ထင်ပါလ
ားအခုပဲကျွန်တော်ဟိုပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပေါ့လေဒေါက်တာမျိုးသိန်းကြီးရဲ့မိန့်ခွန်းကိုနားထောင်လိုက်ရပါတယ်နာထောင်လိုက်တဲ့အခါမှာဒီအချက်ကိုအော်တိုနိုမီပေးဖို့ရန်ကုန်တက္ကသိုလ်နမူနာထားပြီးကျန်တဲ့တက္ကသိုလ်တွေပါတွေ့ပါသူတို့ဩဂုတ်လကဒီဝန်ကြီးဖွဲ့စည်းဝေးမှာဆုံးဖြတ်ချက်ချပြီးပြီလို့ကျွန်တော်တို့တွေ့ရပါတယ်။မျှော်လင့်ထားပြီးဖြစ်ပါတယ်။ကျောင်းသားကျောင်းသူများနဲ့ကျောင်းပြည်သူလူထုကျောင်းသားမိဘများအားလုံးကလည်းမျှော်လင့်နေပါတယ်
။ဆိုတော့အခုဆရာတို့ကြားလိုက်ထူထောင်လိုက်တဲ့အတွက်တစ်ချိန်ကအာရှမှာအင်မတန်ဂုဏ်သတင်းဝေပြန့်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးရဲ့ဂုဏ်သိက္ခာကျဆင်းခဲ့ရတဲ့သင်ခန်းစာကိုနောင်လာနောက်သားတွေစီယူနိုင်အောင်ဆိုပြီးတော့အဲ့ပြတ်ရက်ကစွမ်းဆောင်နိုင်လိမ့်မယ်ထင်ပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ကျွန်တော်တို့ဒီရန်ကုန်တက္ကသိုလ်ကနှစ်100ပြည့်တဲ့အချိန်မှာပြတ်ရက်ကြီးတစ်ခုပေါ်ထွက်လာပြီပေါ့နော်ထဲမှထဲရတဲ့စုဆောင်ထားတဲ့ပစ္စည်းတွေမစုံလင်သေးတော့လည်းပဲခုနဆရာဟိုပြောပြသလိုပဲနောင်လာနောက်သားတွေအားလုံးသင်ခန်းစာယူနိုင်မှုနော်ဒီပေါ်မှာမူတည်ပြီးတော့မှအားထုတ်ကြိုးပမ်းနိုင်မှုအတွက်ဒီပြတ်ရက်ကြီးဟာကျွန်တော်တို့အကောင်းဆုံးကြိုးပြုလိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ရန်ကုန်တက္ကသိုလ်ကြီးကလည်းပဲအခုနှစ်100အနေပြီးတော့နောက်နှစ်ပေါင်းများစွာဆက်လက်တည်ရမည်ကမ္ဘာအဆင့်ကိုအဆင့်9,000ကျော်အနေဒီတဲ့ဒီတိုးမြင့်ပြီးတော့အဆင့်မြင့်တက်လာလိမ့်မယ်လို့လည်းယုံကြည်ပါတယ်။ဒီအတွက်ကိုကျွန်တော်တို့ပြတိုက်က ညာဆိုတာအထောက်အပြုမယ်လို့လည်းကျွန်တော်လေးလေးနက်နက်ယုံကြည်ပါတယ်ဆရာလိုက်ပေါ်ပြီးတစ်ခုလုံးကလည်းယုံကြည်မျှော်လင့်မိဒီလုပ်ငန်းကိုကျိုးစားဆောင်ရွက်နေကြပါတယ်ဆရာ
COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်လူတိုင်းရဲ့လူမျိုးရေးစီးပွားရေးတွေမှာထိခိုက်နေတာမှုတွေကြုံတွေ့နေကြရတာပါ COVID-19 ကူးစက်ပြန့်နှံ့မှုနှုန်းရော့ကျသွားမဲ့အချိန်ကိုလူတိုင်းမျှော်လင့်နေကြရတာကြောင့်ဘယ်အချိန်မှာ COVID-19 ကူးစက်ပြန့်နှံ့မှုတွေရော့ကျသွားနိုင်မှာလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။နိုင်ငံတကာလေးလာတဲ့သူတွေရကတော့ဒီ
virus ပိုးတစ်မျိုးပြောက်ွယ်သွားဖို့เนาะကူးစက်မှုနှုန်းမရှိဖို့ဆိုလို့ရှိရင်အချက်နှစ်ချက်ပုံမှန်မူတည်ပြီးတော့သူတို့ပြောဆိုကြပါတယ်ခေါ့နော်။နံပါတ်၁ကတော့ကာကွယ်ဆေးပေါ်လာပြီးတော့ကာကွယ်ဆေးရကပ္ပလူရေရဲ့เนาะဒီ 80 ရာခိုင်နှုန်းလောက်ကို ပန်းချုံသွားမယ်ဆိုလို့ရှိရင်ကူးစက်မှုနှုန်းတွေကျော့ကြမယ်เนาะဒီယောဂပိုးပြန့်နှံ့မှုမရှိအောင်တားဆီးနိုင်မယ်လို့ယူဆကြတယ်ပေါ့နော်ဒါနံပါတ် 1 နံပါတ် 2က herd immunity လို့ခေါ်တဲ့ဒီ community immunity ဒီပြည်သူလူထုထဲမှာလူတော်တော်များများယောဂပိုးကူးစက်မှုခံပြီးသွားပြီဆိုလို့ရှိရင်သူတို့မှာအထိုက်လျောက်ကိုယ်ခံစနစ်တွေဖြစ်ပေါ်လာပြီးဖြစ်တဲ့အတွက်ကြောင့်တစ်ယောက်နဲ့တစ်ယောက်ကူးစက်မှုနှုန်းကျော့သွားမယ်လို့ပြောတယ်
virus ပိုးကူးစက်ပြန့်နှံ့မှုတွေဖြစ်ပေါ်တဲ့အခါကူးစက်ပြန့်နှံ့ရဒေသတွေမှာရှိတဲ့လူဦးရေရာခိုင်နှုန်းတစ်ခုကိုယောဂါကူးစက်ပြီးသွားတာပဲဖြစ်ဖြစ်ကာဝယ်ဆေးထိုးနိုင်ခဲ့ရင်ပဲဖြစ်ဖြစ်ယောဂါကူးစက်ပြန့်နှံ့မှုတွေရော့ကျသွားတယ်လို့သိရပါတယ် COVID-19 virus ပိုးကလည်းရာခိုင်နှုန်းတစ်ခုအထိကူးစက်ပြီးတဲ့အခါဒါမှမဟုတ်ကာဝယ်ဆေးထိုးနိုင်ခဲ့တဲ့အချိန်မှာဖြစ်ပေါ်မှုနှုန်းရော့ကျသွားနိုင်တယ်ဆိုပေမဲ့ယောဂါသစ်ဖြစ်တာကြောင့်ရာခိုင်နှုန်းကိုတိတိကျကျခံမှန်းမှုမလွယ်ကူဘူးလို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
Bro, ဒီ herd immunity ဆိုတာလည်းဆရာတို့တွက်ချက်ရတော်တော်ခက်ပါတယ်။ဘာလို့လဲဆိုတော့ယောဂါတစ်ခုနဲ့တစ်ခုမတူလို့တဲ့။ အဲ့တော့ဝက်သက်ယောဂါမှာတော့တွက်ချက်ထားတာတော့ကမ္ဘာလူကြီး60ရာခိုင်နှုန်းเนาะကာကွယ်ဆေးထိုးပြီးရင်တော့၎င်းဝက်သက်ယောဂါပေါက်ဖြစ်ပြီးရင်တော့၎င်းဒီကူးစက်မှုနှုန်းမရှိတော့ဘူးလို့သုံးသပ်ထားကြတယ်ပေါ့နော်။အဲ့တော့ကျန်တဲ့ယောဂါပိုလီယိုယောဂါပေါ့နော်ပိုလီယိုယောဂါတို့ကတော့ 80ရာခိုင်နှုန်းလောက်ကဒီကာကွယ်ဆေးတွေဆေးထိုးဆေးတောက်ထားမယ်ဆိုလို့ရှိရင်ကျန်တဲ့30ရာခိုင်နှုန်းကကာကွယ်ဆေးမထိုးမတောက်တော့လဲပဲဒီပိုလီယိုယောဂါဒါပိုမဖြစ်နိုင်ဘူးဖြစ်ဖို့ရာခိုင်နှုန်းအလွန်နည်းတယ်ဆိုပြီးတွေးဆထားတယ်။ အဲ့တော့ဒီကိုဗစ်-19ယောဂါပိုးကတော့ယောဂါပိုးအသစ်ဖြစ်တဲ့အတွက်ကြောင့်ဆရာတို့ကဒီဘယ်လောက်ယောဂါနှုန်းယောဂါကူးစက်ပြီးတဲ့အခါမှာကူးစက်မှုနှုန်းကျော့ကြသွားမယ်ဆိုတာမသိဘူးမသိသေးဘူးပေါ့နော်နောက်တစ်ချက်ကကိုဗစ်-19ယောဂါပိုးဝင်ရောက်ပြီးတဲ့အခါမှာထွက်ပေါ်လာတဲ့ကိုယ်ခံစနစ်ဒီเนาะဒီပိုးကိုဘယ်လောက်ကြာကြာဆက်ပြီးကာကွယ်တိုက်ခိုက်နိုင်မလဲဆိုတာလည်းမသိသေးဘူးเนาะဒ
ွယ်သေးတွေရရှိပြီးတဲ့နောက်မှာလည်းကိုဗစ် -19 ကာကွယ်နည်းလမ်းတွေကိုဆက်လက်လှုံ့ဆော်သွားကြဖို့လိုနေဦးမယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ကျွန်တော်နေနဲ့အခုမျှော်မှန်းဖို့ကတော့ဒီကာကွယ်ဆေးကိုအဓိကမျှော်မှန်းရမယ်ပေါ့နော်။အဲ့တော့အခုလေးလာတွေ့ရှိချက်အချို့မှာတော့ဒီကိုဗစ် -19 ဖြစ်ပြီးတဲ့အခါမှာရရှိလာတဲ့ကိုခံစနစ်တာဆိုလို့ရှိရင်3လ5လကနေတချို့ဒီလေးလာမှုတွေမှာဆိုတစ်နှစ်နီးပါးလောက်အထိကိုဟိုကာကွယ်နိုင်စွမ်းရှိတယ်လို့သိရတယ်။စာကြောကတော့ငါလည်းစာကုတ်ပြီးဝမ်းကြောင့်ဖြစ်တဲ့ထွက်ပေါ်လာတဲ့ကိုခံစနစ်ကဆိုလို့ရှိရင်တစ်နှစ်အထိတောင်သိမ့်မခံဘူးလို့ပြောတယ်เนาะသူတို့လည်း9လ3လ5လလောက်အထိခံနေဆိုပြီးတွေ့ရှိထားတဲ့အခါမှာဒီ COVID-19 ပိုးဒီဆရာတို့အနေနဲ့ဘယ်လိုယူဆမိလဲဆိုတော့ဒီတုတ်ကွေးယောဂါပို့လို့ပဲနှစ်စဉ်ဆက်ပြီးထိုးသွားဖို့များလို့မလားဆိုပြီးတော့ဒါဟိုစဉ်းစားတဲ့တွေးခေါ်တဲ့အစ်စင်ပဲရှိသေးတယ်ပြည်ထောင်ကြကြတော့အခုဆရာတို့ဗက်ဆင်းနေအောင်မြင်ပြီလို့လည်းသိရတယ်ဗက်ဆင်းထိုးထားတဲ့လူပြောက်ရဲ့ဒီကူခံစနစ်ကိုနောက်ပိုင်းမှာစမ်းသပ်စစ်ဆေးပြီးတော့ဘယ်လောက်ကြာကြာဒီခံနေရှိမလဲဆိုတာအဲ့ကြမှာပဲကြည့်တယ်เนาะအဲ့တော့ယောဂပိုဒီအစ်စ်ဖြစ်တယ်အခုဆိုစဖြစ်တာတစ်နှစ်ဒီပါပဲရှိသေးတဲ့အတွက်ကြောင့်เนาะသူ့ရဲ့နောက်ဆက်တွဲမှာကာကွယ်ရမယ့်နည်းစနစ်တွေကဒီကာကွယ်ဆေးကိုဘယ်လောက်တခါဆက်ပြီးထိုးသွားမလဲဆိုတာတွေကအခုထိသေးတာမပြောနိုင်သေးဘူးအကယ်၍များတုတ်ကွေးယောဂလို့သူကသာရိုးရိုးပြီးသားပါထပ်ပြီးကြောင်းကြောင်းသွားမယ်ဆိုလို့ရှိရင်ဆရာတို့ဒီကြောင်းသွားတဲ့ဒီရိုးရိုးပြီးသားအတွက်ကိုဆိုက်စင်းကောက်ဆေးအစ်စ်ထပ်ထုတ်ရမယ်နှစ်စဉ်ထိုးသွားရတာမျိုးလေးလည်းဖြစ်သွားနိုင်တယ်နော်ဒါဒီတော်တော်လေးကိုဟိုထိန်းချုပ်ရထက်တဲ့အနေအထားမျိုးကိုလည်းပြောနိုင်တယ်ပေါ့နော်ဟုတ်ကဲ့ဒါကြောင့်ခုချိန်မှာပြန်ပြောမယ်ဆိုရင်ဒီ COVID-19 ရောဂါဒီဘယ်အချိန်မှာပြန့်နှံ့မှုနော်ရက်သွားမလဲယောဂကြီးပျောက်ကွယ်သွားမလဲဆိုတော့အခုချိန်မှာတိကျကျပြောလို့မရသေးဘူးကံကောင်းရင်တော့နောက်တစ်နှစ်နှစ်နှစ်မှာကာကွယ်ဆေးထိုးမယ်ကာကွယ်ဆေးတက်တန်းကြမယ်ဆိုတော့နှစ်နှစ်လောက်ကျင်းမှာတော့ဒီယောဂက ဒီကမ္ဘာပြေပေါ်မှာကူးစက်မှုလုံးတွေရပ်တန့်သွားမယ်လို့ဆရာနေနေယူဆနေပါတယ
်လူတိုင်းမျှော်လင့်နေကြတဲ့ COVID-19 ကူးစက်ပြန့်နှံ့မှုတွေရောကြသွားမယ်အချိန်ဟာနှစ်နဲ့ချီပြီးကြာမြင့်အောင်မှဖြစ်တာကြောင့်ကော်ဝေးကြီးလက်အနေနဲ့ဒီလိုင်းနာနေထိုင်သွားဖို့ကြိုးစားကြရမှာဖြစ်တဲ့ကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းသွား
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဘာသာဘောလုံးသမားကြီးဒီဂိုမာရဒေါနာဟိုမာ25ရက်နေ့ကကွယ်လွန်သွားခဲ့ပါပြီ။အာဂျင်တီးနားနိုင်ငံဘွေနိုဇာရစ်မြို့ကသူ့ရဲ့နေအိမ်မှာရုပ်တရက်နှလုံးရက်တက်ပြီးတော့အသက်60အရွယ်မှာကွယ်လွန်သွားခဲ့တာပါ။မာရဒေါနာကွယ်လွန်သွားတာဟာအာဂျင်တီးနားနိုင်ငံအတွက်သာမကကမ္ဘာဘောလုံးလောကနဲ့အားကစားလောကအတွက်လည်းကြီးမားတဲ့ဆုံးရှုံးမှုကြီးတစ်ခုလို့ဆိုရမှာဖြစ်ပါတယ်။မာရဒေါနာဟာ1980ပြည့်လွန်နှစ်တွေမှာတဟုန်တို့အောင်မြင်ခဲ့ပြီးတော့ကမ္ဘာဘောလုံးလောကကိုလှုပ်ကိုင်နိုင်ခဲ့သူဖြစ်ပါတယ်1986ကမ္ဘာဖလားမှာအာဂျင်တီးနားအသင်းကိုဘိုးဆွဲအောင်လှုပ်ပေးခဲ့တာကတော့သူ့ရဲ့အကြီးအမားဆုံးအောင်မြင်မှုလို့ဆိုရမှာပါ TV တွေစတင်ပြီးတော့ကျေကျေပြန့်ပြန့်အသုံးပြုလာတဲ့အဲဒီကာလမှာမြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကဘောလုံးဝါသနာရှင်တွေဟာဂျိုးလူတွေရုပ်မြင်သံကြားလိုင်းတွေရေဒီယိုတွေကနေထုတ်လွှင့်တဲ့ဘောလုံးပွဲတွေကိုနားဆင်ကြည့်ရှုရင်းလူတိုင်းလူလူကမာရာဒေါနာဖြစ်ချင်ခဲ့ကြတာပါသူတို့မြန်မာနိုင်ငံမှာရောမာရာဒေါနာကိုအဲ့ဒီအချိန်ကဘလောက်အထိအားကြခဲ့ကြပါသလဲမြန်မာလေယူစင်မော်လုံးသမားဟောင်းကိုတင်မြအောင်ကတော့
ကျွန်တော်တို့စပြီးဘောလုံးကစားတဲ့အချိန်မှာတည်းကသူ့ကိုကြည့်ပြီးကျွန်တော်တို့ကစားကြတယ်နော်ဘလောက်ထိယူသွက်လဲဆိုလို့ရှိရင်ဥပမာလေးတစ်ခုပြောရလို့ရှိရင်ကျွန်တော်တို့1989မှာခြေသားဖြတ်ကစားတယ်ပေါ့နော်ကျွန်တော်ရေမျိုးလိုက်ဝင်တဲ့တန်းတော့ဖြတ်ကစားတဲ့ချိန်မှာကျွန်တော်တို့မျိုးလိုက်ဝင်ဆိုရှင်သူ့ပွဲကြီးကြည့်ပြီးတော့အခုမှဖက်နေသွားပဲသူကပူမလည်းသိတာအဲ့ဒါအရင်သိကြည့်တာကျွန်တော်ကမှဒေါ်လာတန်တန်နေရာလောက်ရှိတယ်ကျွန်တော်ကသိတ
ာဒါပြင်မြန်မာသင်းရဲ့တိုက်စစ်မှုဟောင်းကိုမျိုးလိုက်ဝင်းကလည်းအခုလိုပြောပါတယ
်80ရေခင်မှာကျွန်တော်40စာဖြစ်တာပေါ့ညီငယ်40အဲပြီးတော့89 90မှာကျွန်တော်ကျေးဇူးသားသွားတော့အဲဒီမှာကိုတန်းတိုးအောင်ရဲ့ကိုတင်မြင့်အောင်ရဲ့ကျွန်တော်ရဲ့၃ယောက်တင်းနဲ့အတူတူလေးမလေးစားမှာကျွန်တော်ကျေးဇူးထပ်စားတခါမှလည်းမထောက်ဘူးလေအဲ့မှာရောက်တယ်ဟိုကသူကလေးလေးရောက်တယ်မလေးစားဘူးတော့ဒီဆိုတာနဲ့သူကလမ်းမှာပဲသူကချက်ချင်း trainee စင်မဲ့ဝတ်စုံနေတို့ဖနက်တီးတို့ facility ပေါ့သူကအဲ့ဒီမှာအဲ့ဒီတက်ဆိုင်ပို့ပြီးတော့တခါလေး YouTube ပေါ့ကျွန်တော်ယူသုံးနေတာဆိုတော့အဲ့ဒီမှာမာဒနာဝတ်တဲ့ဟာပူမာဆိုပြီးတော့သူက crazy လေပူမာဟိုသူဖနက်ကပူမာဆိုကျွန်တော်ကမှတ်ထားတော့ဟာငါလဲအရင်ဒီဘက်မြန်မာပြည်မှာထုံးစံနိုင်ပေါ့ကြော်စိန်တို့ကြော်မြင့်တို့ပဲကျွန်တော်တို့ကစီးရတာဟိုဒီဘက်မှာရှိတယ်ဒီဘက်အဘက်ထွက်တော့အာသာမျိုးတွေအဲ့ဒီတော့ကတောင်းဆိုတော့ငါအတိတ်တော့မစီချင်ဘူးဘူးမောကတော့ရမှာပြီအဲအတင်းပိုင်အတင်းရလူတွေအဲဘူးမဆိုင်ကိုပို့ပေးတာအဲအဲ့အဲ့လောက်ကြီးကျတော့မှတော့ယူသွားတာသူစီးတဲ့ဖက်နဲ့ဘူးမောကိုစီးတာဖြစ်ကျင်တော့အမမက်ရအနောက်နေလဲကြာကျွန်တော် training စင်းတော့ကိုယ်စုမဖြစ်ဘူးလေဖက်နဲ့နဲ့သူတို့ဒီဖက်နဲ့တွေကဘိုးကစတာမောတိတ်ပြီးတော့ဒီဘက်မှာရှားပါနေရပါဘောနော်ဒီကျွန်တော်တို့အဒီအတုံးဆောင်ပစ္စည်းတွေဆိုတော့အဲ့ဒီဖက်နဲ့ကိုစီးလိုက်တာ training စင်းလိုက်တာအန်ကယ်လင်ဟောအကြောက်ပတိကြိုင်လိုက်အဲ့လောက်ဒီဆိုတော့အမာစတာကိုယူသွားတာဟော
မာရဒိုနာဟာဘောလုံးကွင်းထဲမှာရှမ်းရှမ်းတောက်အောင်မြင်ခဲ့တယ်လို့ဘောလုံးကွင်းပြင်ပမှာလည်းနာမည်ကြီးတဲ့သူတစ်ယောက်ဖြစ်ပါတယ်အထူးသဖြင့်မွေးဆွေးသုံးဆွဲမှုအပါအဝင်သူ့ရဲ့လူမှုဘဝနေထိုင်မှုပုံစံတွေကြောင့်တစ်ခါတည်းမှာမကောင်းသတင်းတွေနဲ့လည်းကြော်ကြားခဲ့သူဖြစ်ပါတယ်ဒီပေါ်မှာတော့အာကစားကလောင်ရှင်ကိုဇော်မျိုးတန်းက
မော်လုံးသမားဘဝမှာသူ့ရဲ့ကစားသူနေကမကောင်းလားဆိုတော့ကောင်းပါတယ်သို့တော်လည်းပဲကျွန်တော်ကတော့သူ့ကိုဒီဘောလုံးကွင်းအတွင်းနဲ့ဘောလုံးကွင်းပြင်ကဖြစ်ရတယ်ပေါ့ဖြစ်ရတယ်ကသူ့ကိုလူပိုပြီစိတ်ဝင်စားသိခဲ့တယ်ပြိဿပူကြီးစိတ်ဝင်စားသိခဲ့တာဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချက်တာဘလုံးကွင်းထဲမှာမတော်တာမဟုတ်တော့ဘလုံးကွင်းထဲမှာတော့ကစားပုံကတော်ပါတယ်ဒီဒါကြောင့်လည်းပဲဒီနောက်ဆက်တိုက်ပြမှုပေါ့နောက်ဆက်တိုက်ပြမှုတရားနေတဲ့ကမ္ဘာအကောင်းဆုံးဘလုံးမဖြစ်ရွေးချယ်ခံရတဲ့ကသူ့ရဲ့အပိုင်းဘလောက်ရှိလဲဆိုတော့ပြရတာပေါ့နော
်1997မှာတော့သူဟာကိုကိန်းသုံးဆွဲမှုနဲ့ဘလုံးလောကကနေ15လပဲခံခဲ့ရပါတယ်ဘလိုပဲဖြစ်ဖြစ်မာရာဒေါနာဟာဘောလုံးပညာဘောလုံးကျွမ်းကျင်မှုမှာတော့တစ်ခက်မှတစ်ယောက်ဆူရလောက်အောင်ထူးချွန်သူလို့ပြောရမှာဖြစ်ပါတယ်မာရာဒေါနာနဲ့ပတ်သက်ပြီးကိုမျိုးလိုက်ဝင်းက
ဘောလုံးတစ်လုံးလူတို့လူသူကဟိုခြေရောက်ကလက်ဖြစ်နေလို့
လမ်းသာလုံနေသလိုပဲခြေောက်ကလေးအမြင်မျိုးဟိုလုံလို့ရတယ်ဘလုံးဘလုံးနိုင်နေနေမှာအဲ့ဒီအောင်ပို့ပြီးတော့သူနှစ်သက်တယ်နောက်ပြီးတော့ဘလောက်ပဲလူသူ့ကိုလူပဲခြားခြားဘလောက်ပဲဟိုကန်ကန်ဘလောက်ပဲဟိုသူ့မာကင်ပဲလုံလို့ရအောင်ထက်တဲ့အခြေအနေကိုကြိုက်တာ
ဒါပြင်ကိုတင်မြောင်ကလည်းမာရဒေါနာရဲ့ထူးခြားတဲ့အရေးချင်းနေနဲ့ပတ်သက်ပြီးတော့အခုလို့ဆိုပါတယ
်ခုမှနံပါတ်၁ခုနကဘလုံးရဲ့ technique သိကောင်းနဲ့ skill ရှိတယ်နောက်ပြီးတော့ခုနကပြောတဲ့ဒီ anticipation ဆိုတဲ့concentration အားပေါ့နော်ဘလုံး concentration အားအရင်ကောင်းနေတယ်နောက်မှသူ winning spirit ရှိဘလုံးသေးသေးနိုင်မှာမဟုတ်ဘူးသူကဘလုံး bet တယောက်ကိုဘလုံးသူကြော်ဖြတ်ရမယ်ဆိုရဲဟိုစိတ်ကအမြဲရှိတယ်ဆိုတော့ကဒီဥစ္စာကိုကြည့်ချင်ပြီသူ့မှာအနိုင်ယုံကျင်တဲ့စိတ်ကအရင်ပြည့်တတ်နေတယ်လို့ကျွန်တော်တော့ယူဆပါတော့နော်ဒီကတော့ဘလုံးပညာမှာ impact ကျွမ်းကျင်ပြီးတော့စိတ်ပိုင်းဆိုင်ရာမှာကြိုတင်သိမြင်တတ်တဲ့နော်ဘလုံးသမားကောင်းတယောက်ဖြစ်နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်အနိုင်လူရင်စိတ်ပြင်းထန်နော်ဆိုတော့ဒီဥစ္စာလေးတွေပေါင်းတဲ့ခါမှာသူ့အတွက်အရင်ကောင်းသွားတာနော်သူကိုင်းတဲ့ဝင်လာရဲဆိုလို့ရှိရင်သူ့သူ very confident ပေါ့နော်ကွန်ပျူတာအဖြစ်ရှိတယ်ပွဲပွဲကိုနိုင်အောင်နိုင်မယ်ဆိုတဲ့ဟာကိုဘာလို့စိတ်သက်ကိုသူ့အနေနဲ့အတီးဝင်လာတော့သူ့ကိုကျွန်တော်အရင်ချက်တယ်နောက်တစ်ခုပြောပြရှိတာကဗာလဲဆိုလို့ရှိရင်သူကရက်ကူတယ်ငါ့ပြင်ငါ့လက်မှာလောက်ပဲရှိတယ်အဲဒါသူ့ကိုအကောင်ကြီးကိုသူ overload နော် pass through လုပ်နိုင်တယ်ပေါ့ကြော်ပြတ်နိုင်အဲ့ဒီအချိန်မှာကြာလို့ရှိရင်ဘာရှိလဲဆိုလို့ရှိရင်ဒီဘောလုံးသမားကောင်းတဲ့ယောက်ကသူ့မှာ skill ရှိရုံနဲ့မပြည့်စုံဘူးဆိုတော့ဟာကိုသိတာအဲ့တော့ကမ္ဘာ level ကိုသွားတဲ့အခါမှာသူ့ muscle တွေကိုကြည့်ပါတော့ဒီ muscle တွေကိုသူရအောင်သူဘလို့ training လုပ်ရတယ်အဲ့တော့တခုသူကတော့ပညာပေးတော့တာဘာလဲဆိုလို့ရှိရင်အရက်ကူရယ်ရှည်တယ်မှာဘောလုံးဟာအဓိကမဟုတ်အရေးကြီးတာဘောလုံးပညာအရေးကြီးတယ်နံပါတ်1နံပါတ်2မှာ physical ကိုဘလို့ဆွဲတယ်ဆိုတော့သူတို့ရေဆိုင်ရတဲ့ defender ဆိုအားလုံး6ပေဟို technique ပိုင်းဆိုင်မှာ very skillful ရှိပြီမဲ့လို့သူကချလို့ရတဲ့ဟာတွေမှာလည်းသူကပြင်းပြထန်ထန်လုပ်တယ်ပေါ့နော်။ဒါလူချင်းတဲ့စိတ်ကလည်းသူ့ကိုဒီလူဖြစ်ပေါ်စေတယ်ဆိုရဲတော့သူတို့ကြော်ကြားလာတယ်သူတို့ကောင်းမွန်တဲ့ပရိယတ်ကြောင့်ဖြစ်ပေါ်လို့ဆိုတော့တခုဖြစ်စေတယ်လို့ကျွန်တော်ယူဆပါတယ
်။မာရဒေါနာဟာအာဂျင်တီးနားအသင်းကိုလူငယ်ပြိုင်ပွဲမှာရောလူကြီးပြိုင်ပွဲမှာပါကမ္ဘာချန်ပီယံဖြစ်အောင်လုပ်ပေးနိုင်ခဲ့ပြီးတော့နာပိုလီအသင်းကိုလည်းစီရီယံချန်ပီယံနှစ်ကြိမ်နဲ့ဥရောပဘောလုံးအဖွဲ့ချုပ်ဖလားတစ်ကြိမ်ရအောင်လုပ်ပေးနိုင်ခဲ့တာတွေကသူ့ကစားသမားတက်တန်းတစ်လျှောက်အောင်မြင်မှုတွေကအထင်ကြီးအောင်မြင်မှုတွေဖြစ်ခဲ့ပြီးတော့1986ခုနှစ်မှာတော့ World Soccer Magazine ရဲ့ကမ္ဘာအကောင်ဆုံးဘောလုံးသမားဆုကိုရရှိခဲ့ပါတယ
်ခုဆက်လက်ပြီးတော့တရင်အချင်းချုပ်ကိုကြေညာပေးပါမယ်အမေရိကန်မှာ COVID-19 ရောဂါကာကွယ်ဆေးအတည်ပြုချက်ရပြီးဆိုတော့ ਨੇ ကျန်းမာရေးဝန်ထမ်းတွေနဲ့လူအုပ်ယုံမှနေထိုင်သူတွေကိုဦးစားပေးထားပြီးတော့အရင်ဆုံးထိုးပေးဖို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အကြံပေးကော်မတီကအင်္ဂါနေ့မှာဆုံးဖြတ်ခဲ့ပါတယ်။အမေရိကန်မှာ COVID-19 ကူးခံထားရသူစံချိန်တင်တိုးလာချိန်မှာကျန်းမာရေးဝန်ထမ်းတွေနဲ့လူအုပ်ယုံတွေမှနေထိုင်သူ24သန်းလောက်ရှိတဲ့အတွက်သူတို့ကိုအရင်ဆုံးထိုးပေးဖို့ထောက်ခံမဲ့73မဲကန့်ကွက်မဲ့တမဲနဲ့ CDC အကြံပေးကော်မတီကအတည်ပြုခဲ့ကြတာပါ။American ဆေးကုမ္ပဏီ Pfizer ကထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးကိုပရိုတိန်းနိုင်ငံမှာအရေးပေါ်အသုံးပြုခွင့်ပြုလိုက်ပြီဖြစ်တဲ့အတွက်လာမယ့်သတင်းပတ်အစောပိုင်းလောက်မှာကာကွယ်ဆေးစထိုးနိုင်တော့မှာဖြစ်ပါတယ်။ပရိုတိန်းဟာကမ္ဘာမှာကာကွယ်ဆေးအသုံးပြုဖို့ပထမဆုံးခွင့်ပြုတဲ့နိုင်ငံဖြစ်တဲ့အတွက်တိတ်ကိုဂုဏ်ယူမိပါတယ်လို့ပရိုတိန်းကျန်းမာရေးဝန်ကြီး Matt Hancock ကဒီကနေ့ပြောပါတယ်။ Pfizer နဲ့ German ဆေးကုမ္ပဏီ BioNTech တို့ပူးပေါင်းထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်ထုတ်လုပ်အသုံးပြုနိုင်ဖို့ပရိုတိန်းနိုင်ငံကဘော်ရူနေမှာခွင့်ပြုလိုက်တာပါ။Pfizer ရဲ့ကာကွယ်ဆေးတွေကိုအပူချင်းအနုတ် 80 degree Celsius မှာတိုလောင်ရမှာဖြစ်တဲ့အတွက်ဒီဆေးအသုံးပြုမဲ့နိုင်ငံအားလုံးအတွက်သက်ရောက်ပို့ဆောင်ရမှာတော့အခက်အခဲရှိနေပါတယ်။ Protein NHS အစိုးရကျန်းမာရေးဝန်ထမ်းတွေနဲ့သက်ကြီးရွယ်အိုစောင့်ရှောက်ရေးကိဟာကလူတွေကိုဦးစားပေးပြီးတော့အရင်ဆုံးထိုးပေးမှာပါ။မြန်မာနိုင်ငံရဲ့အာဏာရှင်ပိုချုပ်ကြီးဟောင်းဦးနေဝင်းရဲ့စတုထမြောင်ဇနီးဖြစ်သူယတနာနတ်မဲခေါ် June Rose Bellini ဟာအီတလီနိုင်ငံ Florence မြို့မှာအင်္ဂါနေ့ကကွယ်လွန်သွားကြောင်းသားဖြစ်သူ Michelle က VOA ကိုအတည်ပြုပြောပါတယ်။ကွယ်လွန်ချိန်မှာအသက်88နှစ်ရှိပြီဖြစ်တဲ့ယတနာနတ်မဲကွယ်လွန်ရတဲ့အကြောင်းရင်းအတိအကျနဲ့နာရေးအစီအစဉ်အသေးစိတ်တွေကိုတော့မသိရသေးပါဘူး။ဒါပေမဲ့ COVID-19 ရောဂါကြောင့်ကွယ်လွန်တာမဟုတ်ဘူးလို့သတင်းတွေမှာဖော်ပြကြပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင်။ကျေးဇူးနှံလောက်ပါ။
This program has come to you from the Voice of America, Washington.